Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်းမှာသွန်ရစီနေစိတ်လက်ကြည်သာရှိကြပါရဲ့လားခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2019ခုနှစ်စက်တင်ဘာလ2ရက်တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းမီတာ30/40/48တို့ကနေတိုက်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းရင်တက်ဆက်ပါပ
ါမင်္ဂလာပါရှင်ကျမသင်္ကီထိုက်ပါဒီမနက်ခင်းသတင်းတွေကိုမတ်ရင်ကျင်းနိုင်တဲ့အတူချိန်ညပါမယ်ဟာရီကိန်းမုန်တိုင်းဒိုရီယန်ကတနာယီ၄တိုင်နှုန်းမိုင်180ကျော်နှုန်းနဲ့ဗဟားမားနိုင်ငံကိုဝင်ရောက်တက်ခတ်နေပြီးအမေရိကန်ဖလော်ရီဒါဘက်ကိုဦးတည်လာမယ်လို့ခန့်မှန်းထားကြပါတယ်တောင်ကိုရီးယားသမ္မတရဲ့မြန်မာအဖွဲ့ဝင်အရှ၃နိုင်ငံခီးစဉ်ကိုတော့စတင်လိုက်ပါပြီဒီလိုထိတ်တန့်ရောက်တဲ့တွင်နေဆင်ကြရပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာပြင်းအားအဆင့်၅ရှိတဲ့ဒိုရီယန်ဟာရီကိန်းမုန်တိုင်းဟာဖလော်ရီဒါပြည်နယ်အရှေ့ဘက်ခြံနေရာချုပ်ကိုစတင်ဝင်ရောက်လာပြီဖြစ်ပါတယ်ဒေသခံတွေရဲ့စိုးရိမ်မှုကဘယ်လိုရှိပါသလဲ
လူတွေကတော့စိုးရိမ်တာကတော့ပြောမနေနဲ့နောက်ရက်ဒီခတ်ပေါ့နော်လုံးဝလည်းနှစ်ရက်လောက်ကဆိုညီမတို့စီကိုတက်တက်ဝင်တယ်လို့ပြောရတာလေနော်အဲ့တော့
ဒီအကြောင်းသတင်းတွေပြပြချင်းပါနားဆင်ရဖို့ရှိပါတယ်ခင်ဗျာဒီသတင်းနဲ့အတူညီမကြီးရဆွေးနွေးကမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာသလွားထူးခြားဆန်းများသတင်းစာရတွေကိုလည်းတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့မတ်အင်ဂျင်နိုင်တို့ပြောပြပေးပါအောင်ဗျာ
ဘဟားမားနိုင်ငံတဝန်းကိုအပြင်းအထန်ဝင်ရောက်တက်ခတ်နေတဲ့ဟာရီကိန်းမုန်တိုင်းဒိုရီယန်ကအမေရိကန်အရှေ့ဘက်ကမ်းရိုးတန်းကိုရွေ့ရှားလာမယ်အနေအထားရှိနေပါတယ်။ဟာရီကိန်းမုန်တိုင်းဒိုရီယန်ကအလွန်ပြင်းထန်ပြီးအလွန်ပဲအန္တရာယ်ကြီးတဲ့အဆင့်၅ဟာရီကိန်းမုန်တိုင်းဖြစ်လာပြီးလေတိုက်နှုန်းကတနာယီကို295ကီလိုမီတာမိုင်180ကျော်နှုန်းနဲ့တိုက်ခတ်နေတာပါ။1935ခုနှစ်နောက်ပိုင်းကုန်းတွင်းပိုင်းကိုဝင်ရောက်တဲ့အတ္တလန္တိတ်မုန်တိုင်းတွေထဲမှာအခုဟာရီကိန်းမုန်တိုင်းဒိုရီယန်ကအင်အားအပြင်းဆုံးဖြစ်တယ်လို့မိုင်အမီအခြေစိုက်အမေရိကန်အမျိုးသားဟာရီကိန်းမုန်တိုင်းစောင့်ကြည့်ရေးစင်တာကပြောပါတယ်။အတ္တလန္တိတ်သမုဒ္ဒရာတွင်းကမုန်တိုင်းမှတ်တမ်းတွေထဲမှာလည်းဒုတိယမြောက်အပြင်းထန်ဆုံးမုန်တိုင်းအဖြစ်စံချိန်တင်သွားပါတယ်။ဘဟားမားစ်နိုင်ငံ Great Abaco ကျွန်းနဲ့ Grand Bahama ကျွန်းတို့ကိုဝင်ရောက်တိုက်ခတ်ချိန်မှာဟာရီကိန်းမုန်တိုင်းဒိုရီယန်ကအထူးပဲအန္တရာယ်ရှိတဲ့နှုန်းနဲ့တိုက်ခတ်နေတာပါ။တနင်္လာနေ့နှောင်းပိုင်းကနေအင်ကာနေ့မှာတော့အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်အရှေ့ဘက်ကမ်းခြေကိုအန္တရာယ်ကြီးတဲ့အဆင့်နဲ့ချဉ်းကပ်လာမယ်လို့လည်းမိုးလေဝသပညာရှင်တွေကပြောဆိုထားပါတယ်။
ဟောင်ကောင်မှာတနင်္ဂနွေနေ့ကအစိုးရစန့်ကျင်ဆန္ဒပြသူတွေဟာနိုင်ငံတကာလေဆိပ်နားကလမ်းတွေကိုပိတ်ဆို့ဆန္ဒပြခဲ့ကြပါတယ်။73ဘက်မြောက်အဖြစ်စနေနေ့ကတည်းကအစိုးရအုပ်ချုပ်ရေးရုံးတွေရှိတဲ့နေရာမှာဆန္ဒပြခဲ့ကြပြီးရဲတွေနဲ့လည်းထိတ်တိုက်တွေ့ခဲ့ကြတာပါ။တနင်္ဂနွေနေ့ကတော့နိုင်ငံတကာလေဆိပ်နားအနီးဆန္ဒပြပွဲတွေကြောင့်လေယာဉ်ခီးစဉ်ချိုဖျက်သိမ်းခဲ့ရပြီးလေဆိပ်ကိုပြေးဆွဲနေတဲ့အမြင်ရထားတွေကိုလည်းအာဏာပိုင်တွေကရပ်ဆိုင်းခဲ့ပါတယ်။ဒီမိုကရေစီစနစ်ပြောင်းလဲရေးတောင်းဆိုဆန္ဒပြနေတဲ့လူငယ်တွေဟာဟောင်ကောင်မြို့လမ်းမတွေပေါ်မှာမီးခိုးလုံးတွေဖုံးအုပ်သွားအောင်မီးရှို့ဆန္ဒပြခဲ့ကြတဲ့အတွက်တညာအတွင်းပျက်စီးဆုံးရှုံးမှုတွေရှိခဲ့တာနဲ့ပတ်သက်လို့အုပ်ချုပ်ရေးအရာရှိတွေကတော့ဟောင်ကောင်ရဲတွေဘက်ကကာကွယ်ပြောဆိုခဲ့ပါတယ်ဆန္ဒပြသူတွေဘက်ကမီးလောင်ပုံးတွေအုတ်ခဲတွေနဲ့ပစ်ပေါက်လမ်းတွေကိုပိတ်ဆို့တားဆီးမှုတွေကိုရဲတွေဘက်ကမီးသက်ပိုက်တွေသုံးဖြိုခွဲခဲ့တယ်လို့မျက်ရည်ယိုပုံးတွေနဲ့ပစ်ခတ်ပြီးရာဘာတုတ်တွေနဲ့ရိုက်နှက်တချိန်မှာတော့တနက်နဲ့ချင်းချောက်ပစ်ခတ်မှုဖြစ်ခဲ့တာပါတနင်္ဂနွေနေ့ကဆိုရှယ်မီဒီယာတွေမှာကြဲကြဲပြန့်ပြန့်ထွက်ပေါ်လာတဲ့ဗီဒီယိုမှတ်တမ်းတစ်ခုမှာတော့ဟောင်ကောင်မြေအောက်ယထာဘူတာယုံနှစ်ခုမှာယူနီဖောင်းအပြည့်ဝတ်ထားတဲ့ဟောင်ကောင်လုံတိန်ရဲတွေကနံပါတ်တုပ်တွေကင်ပြေးလွှားပြီးယထာစီဖို့စောင့်နေတဲ့ခီးသည်တွေနဲ့ယထာထဲရှိနေတဲ့ခီးသည်တွေကိုလိုက်လံရိုက်နှက်အကြမ်းဖက်ဖမ်းဆီးမှုတွေတွေ့ခဲ့ရပါတယ်Prince Edward ဘူတာယုံအတွင်ဖြစ်ခဲ့တဲ့လုံတင်းရဲတွေရဲ့အကြမ်းဖက်နှိမ်နင်းမှုကိုမှတ်တမ်းဗီဒီယိုကနေတွေ့မြင်ခဲ့ရတဲ့ဟောင်ကောင်ပြည်သူအများစုကတော့အမျက်ဒေါသထွက်ခဲ့ကြပါတယ်။ Prince Edward ဘူတာယုံမှာဖြစ်ခဲ့တဲ့အခြေအနေဟာဗျမ်းမတာဖြစ်ခဲ့ပြီးဆန္ဒပြသူတွေနဲ့လမ်းသွားလမ်းလာပြည်သူတွေကြားခွဲခြားဖို့အခက်အခဲရှိခဲ့တဲ့အတွက်ရဲတွေဘက်ကယထာစီသူတွေအားလုံးကိုချိန်ချောက်ကင်တွယ်တဲ့ပုံစံမျိုးဖြစ်ခဲ့ကြောင်းဟောင်ကောင်ရဲတပ်ဖွဲ့ပြောခွင့်ရအမျိုးသမီးကသတင်းတောက်တွေကိုဝန်ခံပြောဆိုခဲ့ပါတယ်။ဒါပေမဲ့အများပြည်သူလုံခြုံရေးနဲ့ဥပဒေချိုးဖောက်သူတွေကိုအရေးယူဖို့အတွက်တော့ရဲတပ်ဖွဲ့အနေနဲ့ဆန္ဒပြသူတွေကိုအင်အားသုံးနှိမ်နင်းသွားဖို့အခိုင်အမာဆုံးဖြတ်ထားကြောင်းဟောင်ကောင်ရဲတပ်ဖွဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
ရှင်မင်းနိုင်ငံတွင်းမှာအီရန်ထောက်ပံ့ထားတဲ့ဟူသီသဘုံတွေနဲ့တိုက်ခတ်နေတဲ့ဆော်ဒီဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကယေမန်အနောက်တောင်ပိုင်းကထိမ့်သိမ်းရေးစခန်းတစ်ခုကိုလေကြောင်းကနေတိုက်ခတ်ခဲ့ပြီးတဲ့နောက်မှာတော့လူပေါင်း100ကျော်သေဆုံးမယ်လို့ယူဆတဲ့အကြောင်းနိုင်ငံတကာကြက်ချင်ရေးအဖွဲ့ကပြောပါတယ်အပြည့်စည်းပုံချတဲ့ကအသက်ရှင်ကျန်ရစ်သူတွေကိုရှာဖွေဖို့ဆောင်ရွက်နေတဲ့အကြောင်းကြက်ချင်ဒီအဖွဲ့တာဝန်ရှိသူတဦးကပြောပါတယ်အဝေးတွင်ဒရုန်းယာဉ်တွေနဲ့ဒုံးကျည်တွေတူလောင်ထားတဲ့တဟမအဆောင်တစ်ခုကိုပစ်ခတ်ခဲ့တာဖြစ်ပြီးအရက်သားတွေကိုအကာအကွယ်ပေးနိုင်ရေးလိုအပ်တဲ့ကြိုတင်ပြင်ဆင်မှုတွေလုပ်ခဲ့တယ်လို့လဲဆော်ဒီဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကပြောပါတယ်အဲ့ဒီစခန်းမှာဖမ်းဆီးကန်အစိုးရတိုက်ခိုက်သမား190ထားရှိထားတာလို့လဲတဘုံပြောခွင့်ရတဦးက AP သတင်းအေဂျင်စီကိုပြောပေမဲ့ဒေသခံတွေကတော့အဲ့ဒီစခန်းဟာဟူတီတဘုံတွေရဲ့အရေးပါတဲ့မိသားစုဝင်တွေနေထိုင်နေတာလို့ပြောပါတယ်။ရေမဲဆွေရကိုကူညီနေတဲ့ဆော်ဒီဥဆောင်တဲ့ညွန်ပေါင်းအဖွဲ့နဲ့ဟူတီတဘုံကြား9နှစ်ကျော်ကြာတိုက်ခိုက်မှုတွေအတွင်းအရက်သားထောင်ချီတေဆုံးခဲ့ရပြီးဖြစ်တယ်လို့စာနယ်ရိတ်ခါမလုံလောက်မှုကျန်းမာရေးစောင့်ရှောက်မှုမရတာတွေနဲ့ရင်ဆိုင်နေကြရပါတယ်။
American ပြည်ထောင်စု Texas ပြည်နယ် Odessa မြို့မှာစနေနေ့ကလူခဏဦးတေဆုံးပြီး22ဦးဒဏ်ရာရခဲ့တဲ့ပစ်ခတ်မှုမှာတနက်သမားဟာတကိုယ်တော်လုခဲ့ပုံရပြီးနိုင်ငံတကာဒါမှမဟုတ်ပြည်ရင်းကအကြမ်းဖက်အုပ်စုတွေနဲ့ဘာမှပတ်သက်ဆက်ဆက်မှုမရှိဘူးလို့ American ပြည်ထောင်စုစုံစမ်းစစ်ဆေးရေး Bureau FBI ကပြောပါတယ်။တနက်သမားဟာအသက်36နှစ်အရွယ် Sean Actor ဖြစ်ပါတယ်။သူ့ကိုရဲတွေကအသေးပစ်ခတ်ဖမ်းဆီးမှုမတိုင်ခင် Sean Actor ဟာစားပုတ်ကားတစ်စီးကိုအပိုင်စီးခဲ့ပြီးနောက်အရှိန်ပြင်းပြင်းနဲ့မောင်းနှင်ခဲ့ပြီးလမ်းပေါ်ကကားတွေကိုလည်းတနက်နဲ့ပစ်ခတ်ခဲ့တာပါတနက်သမားလက်ချက်ကြောင့်တည်ဆုံးခဲ့တဲ့လူတွေထဲမှာ10ကျော်သက်အရွယ်တအူးလည်းပါဝင်ပါတယ်ဒဏ်ရာရသူတွေထဲတနက်ကြည်စံထိမှန်ခဲ့တဲ့18လအရွယ်မိန်းကလေးတအူးဆိုရင်ရှားနဲ့နှကန်းပေါက်ထွက်သွားခဲ့ပြီးကလေးရဲ့သွားအများပြားလဲကျွတ်ထွက်ခဲ့ပါတယ်တနက်သမားအနေနဲ့ဘာကြောင့်ပစ်ခတ်ခဲ့တယ်လဲဆိုတာရည်ရွယ်ချက်ကိုအခုချိန်ထိမသိရသေးပေမဲ့တနက်သမားဟာတကိုယ်တော်လှုပ်ရှားခဲ့တာကတော့သိကြကြောင်းအော်ဒစ်ဆာမြို့ရဲတပ်ဖွဲ့အကြီးအကဲမိုက်ကယ်ဂရစ်ကတနင်္ဂနွေနေ့ကပြောပါတယ်စနေနေ့ကတနက်သမားဟာအဝေးပြေးလမ်းပေါ်မှာကားမောင်းနေစဉ်ဘဲဘက်လမ်းအကွေ့မီးမပြခဲ့တဲ့အတွက်ကားကိုရပ်ဖို့ပြည်နယ်ရဲတပ်ဖွဲ့ကားကနောက်ကနေလိုက်ပြီးအချက်ပေးရမှာသူကကားအနောက်မှန်ကနေတဆင့် rifle တနက်နဲ့ရဲကားကိုပစ်ခတ်ခဲ့တဲ့အတွက်ရဲအရာရှိတဦးဒဏ်ရာရခဲ့ပါတယ်။အဲဒီနောက်တနက်သမားဟာသူ့ကားကိုရက်ပြေးထွက်ပြီးတဲ့နောက်စားပုတ်ကားကိုခိုးယူမောင်းနှင်ခဲ့ပြီးလမ်းတစ်လျှောက်မြင်းသမျှကားတွေကိုတနက်နဲ့ပစ်ခတ်ခဲ့တာပါ။နောက်ဆုံးလမ်းတောင်ရုပ်ရှင်ရုံတွေရှိတဲ့ကားပါကင်နေရာမှာရဲတွေကသူ့ကိုပိတ်ဆို့ပစ်ခတ်ပြီးအသေးဖမ်းဆီးခဲ့တာဖြစ်ပါတယ်တနက်သမားဟာရုပ်ရှင်ရုံမှာရှိနေတဲ့လူတွေကိုလည်းတနက်နဲ့ပြစ်ဖို့ရည်ရွယ်ချက်ရှိခဲ့ပုံရတယ်လို့ရဲအရာရှိတွေကပြောပါတယ်ရှင
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9133လိုင်းဒိုမီတာ51kHz 5809နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်မြန်မာထိုင်းနဲ့လာအိုနိုင်ငံတို့ကိုတွားရောက်မဲ့တောင်ကိုရီးသမရမွန်ဂျေအင်းရဲ့အရှိတောင်အာရှခီးစဉ်ကိုတနင်္ဂနွေနေ့မှာစတင်လိုက်ပြီးတနင်္လာနေ့မှာတော့ထိုင်းနိုင်ငံမှာဝန်ကြီးချုပ်ပရယုတ်ချန်ဦးချန်နဲ့ဆွေးနွေးမယ်လို့တောင်ကိုရီးယားသတင်းတွေမှာဖော်ပြပါတယ်မြန်မာနိုင်ငံကိုတော့ဗုဒ္ဓနေ့မှာဆက်ရောက်လာဖို့ရှိပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တမရဦးဝင်းမြင့်တို့နဲ့တွေ့ဆုံဆွေးနွေးမှာပါမြန်မာနိုင်ငံမှာကိုရီးယားလုပ်ငန်းပေါင်း200ကျော်စီးပွားရေးလုပ်နေကြတာဖြစ်ပြီးတောင်ကိုရီးယားတမရမွန်းရဲ့နိုင်ငံတော်ခီးစဉ်အတွင်းမှာတော့မြန်မာအစိုးရဘက်ကကိုရီးယားလုပ်ငန်းတွေအတွက်ဌာနဆိုင်ရာကိစ္စရပ်အခက်အခဲတွေကိုကူညီဖြည့်ရှင်ပေးမဲ့ကိုရီးယားဆိုင်ရာရုံးကိုစတင်ဖွင့်လှစ်မယ်လို့လည်းခန့်မှန်းရပါတယ်။ရန်ကုန်မှာဆောက်လုပ်မဲ့ကိုရီးယားမြန်မာ Economic Cooperation Industrial Complex စီမံကိန်းအုတ်မြစ်ချအခမ်းအနားကိုလည်းတောင်ကိုရီးယားသမ္မတတက်ရောက်ဖို့ရှိတယ်လို့တောင်ကိုရီးယားရုံးဟပ်သတင်းကဖော်ပြပါတယ်ရှင်။
အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားအချိန်ကြာနေပြီးဆက်လက်ဖြစ်နေတဲ့အပြန်အလှန်ကုန်သွယ်ရေးစစ်ပွဲနောက်ဆုံးအခြေအနေကတော့တနုအနေနဲ့ကသွင်းကုန်ကွန်အစ်စ်တွေကိုအပြန်အလှန်စတင်တတ်မှတ်လိုက်တာဖြစ်ပါတယ်။တရုတ်ကနေအမေရိကန်ကိုတင်ပို့ခဲ့တဲ့ဒေါ်လာ112ဘီလီယံတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေအပေါ်သမ္မတဒေါ်နယ်ထရန့်က15ရာခိုင်နှုန်းအခွန်စီးကျက်ခဲ့ပါတယ်။အကျိုးရလဒ်အနေနဲ့အစားအစာအားကစားပစ္စည်းအားကစားဝတ်စုံတွေတူရိယာပစ္စည်းတွေနဲ့ပရိဘောဂတွေမှာအမေရိကန်ကသုံးဆွဲသူတွေအနေနဲ့ဈေးနှုန်းတိုးနှင့်ဝယ်ယူရဖို့ရှိနိုင်ပါတယ်ဒီတော့တွင်တရုတ်ဘက်ကလည်းအပြန်အလှန်အနေနဲ့အမေရိကန်ကတရုတ်ကိုတင်ပို့နေတဲ့ဒေါ်လာ85ဘီလီယံတန်ဖိုးရှိတဲ့ကုန်ပစ္စည်းတချို့အပေါ်မှာအခွန်900ခိုင်နှုန်းကနေ10ရာခိုင်နှုန်းထိထပ်တိုးစီးကျက်ဖို့စတင်ခဲ့ပါတယ်အမေရိကန်ပို့ကုန်တွေဖြစ်တဲ့ရေခဲရိုက်ပြောင်းမှုဝက်အသည်တလင်းကြောင့်စပိန်တာယာတွေအပါအဝင်ကုန်ပစ္စည်းပေါင်း1900ကျော်ကိုအခွန်စီးကျက်မှာဖြစ်တယ်လို့တရုတ်ဘက်ကအစားရဲကပြောခဲ့တာဖြစ်ပါတယ်
ညီနီယာလိုအပ်လာတဲ့စင်ကာပူနိုင်ငံမှာမိုးမျောတိုက်ကြီးတွေနောက်ပင်လေတဲ့အထိအဆောက်အုံတွေဆောက်လုပ်တိုးချဲ့ထားတာကနေအခုဖွံ့ဖြိုးရေးလှုပ်ဖို့နေရာသစ်ရှာတာမှာတော့မြေအောက်မှာတည်ဆောက်ရေးလှုပ်ဖို့စီစဉ်သူတွေကကြံစနေကြပါတယ်။မြောက်အဝေးပြေးလမ်းမကြီးနဲ့လေဝင်လွေတွက်စနစ်ထားရှိတဲ့စင်ကာပူနိုင်ငံကအခုတော့မြေအောက်မှာအဆောက်အုံတွေဆောက်လုပ်ဖို့သုံးသပ်နေတာပါ။ပြီးခဲ့တဲ့မတ်လတုန်းကထုတ်ထားတဲ့ဖွံ့ဖြိုးရေးအစီအစဉ်အကြမ်းမှာတော့မြေပေါ်မှာနေရာလွတ်တွေရှိနေစေရေးအတွက်မြေအောက်မှာတူလောင်ရေးပို့ဆောင်ဆက်သွယ်ရေးဝန်ဆောင်မှုတွေကိုထားရှိဖို့အာဏာပိုင်တို့ကလိုလားနေတာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုမှာနိုင်ငံစီးပွားရေးအတွက်အရေးပါတဲ့အမေရိကန်အလုပ်သမားတွေကိုဂုဏ်ပြုတဲ့အနေနဲ့နှစ်စဉ်စက်တင်ဘာလရဲ့ပထမဆုံးသတင်းပတ်တင်းလာနေ့ကိုအလုပ်သမားနေ့အဖြစ်သတ်မှတ်ပြီးနိုင်ငံတော်အားလိုက်ရဲ့အဖြစ်ကျင်းပကြပါတယ်ရှင်။
တွင်လာနေမယ်ခင်ထိတိုင်းအောင်နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးတိုင်းနဲ့မတ်အင်ဂျင်နိုင်တို့ပြောပြခဲ့ကြတာပါခနကျွန်တော်တို့အခုထုတ်လွှင့်နေတဲ့အစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နေပါတယ်အခုတော့ဆက်သွယ်မေးမြန်းရေးတဖို့နဲ့တင်ပြကြပါတယ်ပြင်းအားအဆင့်၅ရှိတဲ့ Dorian Hurricane မုန်တိုင်းဟာတနင်္ဂနွေနေ့ကအမေရိကန်ရှေ့တောင်ဘက်ဘာဟာမားကျွန်းကိုဝင်ရောက်ဖြတ်တန်းခဲ့ပြီး Florida အရှေ့ဘက်ခြမ်းကိုဦးတည်လာနေပြီဖြစ်ပါတယ်ဒီမုန်တိုင်းနဲ့ပတ်သက်လို့ဒေသအဲ့ဒီဒေသတွေမှာရှိတဲ့မြန်မာနယ်ပွားတွေဘယ်လိုကြိုတင်ပြင်ဆင်နေကြသလဲဆိုတဲ့အကြောင်းကိုပြောပြမှာပါ။ဒိုရီယန်ဟာရီကိန်းမုန်တိုင်းဟာတနင်္ဂနွေနေ့ညနေပိုင်းကတနအီမိုင်220နှုန်းနဲ့ဘာဟာမားကျွန်းကိုဝင်ရောက်သွားခဲ့ပြီးဖလော်ရီဒါပြည်နယ်တောင်ပိုင်းကိုဥတီနေတာပါ။မုန်တိုင်းဝင်မယ်လို့သတိပေးခန့်ထားရတဲ့ဖလော်ရီဒါပြည်နယ်အရှေ့ဘက်ကမ်းခြေဖြစ်တဲ့ပမ်ဘီချ်မြို့နယ်ကိုတော့တနင်္ဂနွေညပိုင်းမှာဝင်ရောက်နိုင်ပွဲရှိပါတယ်။ပမ်ဘီချ်မြို့ကိုဟာရီကိန်းမုန်တိုင်းဥတီလာနေတဲ့အတွက်လူတွေစိုးရိမ်စိမ့်နဲ့ကြိုတင်ပြင်ဆင်မှုတွေပဲလို့လုပ်နေကြသလဲဆိုတာအဲ့ဒီမြို့နယ်မှာနေတဲ့မတ်မီမြန်နိုးခင်က VOA မြန်မာပိုင်းကိုပြောပါတယ
်လူတွေကတော့စိုးရိမ်တာကတော့ပြောမနေနဲ့နောက်ရက်တွေခက်ပေါ့နော်လွန်ခဲ့တဲ့နှစ်ရက်လောက်ကဆိုညီမတို့စီကိုတက်တက်ဝင်မယ်လို့ပြောထားတာလေနော်အဲ့တော့ဓာတ်စီတွေဆိုလည်းညီမဆိုမနက်9နာရီထားပြီးတော့ဖိုင်မဖွင့်နေလဲအဲ့ဖိုင်ရှိမှသွားတက်စီရတယ်စီပြီးတော့အဲ့လိုစီဖြည့်ပေါ့အဲ့လိုလုပ်ရတယ် grocery ရောဒီတွေမှာဆိုလို့ရှိရင်လည်းပါမုတ်သေးအဲ့လိုကံပူးတွေကလုံးဝအပြောက်ပဲဟိုတချို့ဆိုရင်ရှက်တာတွေကာတဲ့အပြားတွေမရှိတဲ့အိမ်ဆိုရင်အဲ့ဒါတွေဝယ်ပြီးတော့လုံးကြရတယ်သုံးသက်သားပြားနဲ့ကာတဲ့အိမ်ဆိုရင်တန်နဲ့ရရတယ်တချို့ကကြတော့ဂူရောင်ထဲမှာကားတွေပါတွေကိုအကုန်ထည့်ခဲ့သိမ်းခဲ့ပြီးတော့အဲ့လိုထွက်သွားရတယ
်ဖလော်ရီဒါအာနာဘိုင်းကပမ်ဘီချ်ကမ်းခြေတစ်လျှောက်အန်ဒီယေဇုံတွေတတ်မှတ်ကြီးညာထားပြီးလူတွေကိုအေးပေါ်ရွှေ့ပြောင်းဖို့သတိပေးထားကြောင်းလဲမတ်မီမြန်နိုးခင်ကပြောပါတယ်
ကာဗနာလည်းပြောတာဒီသာကန်ယိုဒန်ဘတ်တွေကကြတော့တကယ် EG အင်ကောင်းနေလည်းနေတဲ့လူတွေပေါ့နော်တချို့ကြတော့လည်းတာမန်ရက်ွက်တွေလည်းချိတယ်နှစ်ခုကရောနေသလိုဖြစ်နေရအဲ့ဒီဘတ်တွေကလေအဲ့လိုဟာတွေကိုအခုပြောင်းနေပြီသူတို့လေရေလို့ချင်းရေတွေရောက်လာပြီးလာကြပါလို့ပါလို့တချို့ဆိုရင်အိမ်မှာဟိုပါလေရှက်တာတွေမတက်နိုင်တဲ့ဖိုးကြီးဖွားကြီးတွေဆိုရင်ရဲတွေကိုခေါ်လိုက်ရဲတွေကလာလုပေးတယ်တချို့ကအเจ้าတွေမှာအာကစားခန်းမတွေပေါ့နော်ကဲဒီခန်းလို့သဘောမျိုးသူတို့လုပ်ဖြစ်တာပေါ့အကုန်လုံးဒီမှာသူတို့အစားအသောက်တွေရောစေဝါတွေရောအဲ့မှာသွားနေလို့ရတယ်နေနေနေဆိုရင်ပေါ့နော်ဒါပေမဲ့အရှိကန်ယိုရန်ဘတ်အချမ်းကအဲ့ Pan Beach နေရာတွေလူတွေကြတော့မပြည့်မနေကြောင်းရမဲ့ A zone လို့ခေါ်တယ်သူကအဲ့ A zone B zone လို့ရရှင်သူတို့ကြတော့ပြောင်းကူပြောင်းသွားတယ
်မုန်တိုင်းဟာအနောက်ဘက်ကိုဥတီရွေရှားနေပြီးဘာမာကျွန်းအနောက်မြောက်ဘက်ကအဘကူကျွန်းစုကိုဝင်ရောက်တိုက်ခတ်ရမှာတော့တစ်ပင်တွေပြိုလဲပြီးလမ်းတွေပိတ်သွားတာမျိုးတချို့နေရာတွေမှာကားဝေါ်ကိုတစ်ပင်တွေပြိုကျပြီးပျက်စီးကုန်တာမျို ဓာတ်တိုင်တွေပြိုလဲပြီးလေပြင်းကြောင့်အင်္ဂါမိုးတွေလန်ကုန်တာကိုဒေသခံတွေသူတို့တွေ့တာမှာတင်တဲ့ဗီဒီယိုအတဆင့်တွေ့ရပါတယ်။ American Hurricane စောင့်ကြည့်ရေးဌာနရဲ့ခန့်မှန်းချက်အရဒိုရီယန်မုန်တိုင်းရဲ့လမ်းကြောင်းဟာ Florida ပြည်နယ်ကမ်းခြေနဲ့အနီးဆုံးဒေသတွေဖြစ်တဲ့ Orlando, Jacksonville စတဲ့မြို့တွေကိုဖြတ်သွားနိုင်ပြီးနောက်ရက်ဒီမှာ Georgia, South Carolina, မြောက် Carolina ပြည်နယ်တွေဘက်ကိုဥတီလာနိုင်တယ်လို့ဆိုပါတယ်။မုန်တိုင်းဟာအားကြီးပေမဲ့ရွေးရှားမှုနှုံနှေးကွေးတာကြောင့်သူတို့ဒေသကိုရောက်လာမယ်မရောက်လာဘူးဆိုတာအတိအကျမသိရသေးကြောင်းမြောက်ကယ်ရိုလိုင်းနာပြည်နယ်ရှာလော့မြို့မှာနေထိုင်တဲ့ကိုဇေယျထွန်းကပြောပါတယ
်ကျွန်တော်တို့ဒီနော့ကယ်ရိုလိုင်းနာဘက်ကိုဒီမုန်တိုင်းကလာမယ်မလာဘူးဆိုတာကိုကျွန်တော်တို့ကမသိကြသေးဘူးအဲ့တော့တော်တော်များများကတော့ဘာမှတော့သိပြီးတော့ဟိုထူးထွေပြင်းစင်တာကြောင့်မတွေ့ဘူးဒီမုန်တိုင်းကဒီဟိုဟာဖလော်ရီဒါဘက်ကိုတော့ဝင်မယ်လို့တော့ကျွန်တော်တို့ထင်တယ်ပေါ့နော်ပြီးသွားလို့ရှိရင်မုန်တိုင်းကမြောက်ဘက်သွားမလားနောက်ဖက်ကိုဆက်သွားမလားကြည်ပြီးတော့မှဒီဘက်မှာပို့ပြီးတော့ warning ပေးမယ်လို့ထင်တယ်ပြီးတော့နောက်တစ်ခုကဟိုကျွန်တော်တို့ကြားတာကတော့ဒီမုန်တိုင်းကကြီးနေဒါပေမဲ့သူ့ရဲ့အရွေ့ကနှေးတယ်တော်တော်နှေးတော့ကြတော့ကျွန်တော်တို့ဘက်ကဒီ North Carolina ဘက်ဆိုလို့ရှိရင်နောက်တစ်ဘက်တောက်ကြပတ်ဝန်းကျင်လောက်မှသူရောက်မယ်လို့သူတို့မှန်းနေပေါ့နော
်ကျွန်တော်တို့ Donald Trump ကတော့တနင်္ဂနွေနေ့နေ့လယ်ပိုင်းမှာ FEMA လို့ခေါ်တဲ့ပြည်ထောင်စုအရေးပေါ်စီမံခန့်ခွဲရေးဌာနကိုတွားရောက်ခဲ့ပြီးအစိုးရအနေနဲ့မုန်တိုင်းတန်ခံရတဲ့ဒေသတွေမှာပြန်လည်ထူထောင်ရေးအတွက်အသုံးပြုဖို့ဒေါ်လာ155တန်း30ကွင်းကိုဆုံးဖြတ်ထားကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ။တင်လာမယ့်ခင်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်။အခုတော့မြန်မာရေးရာဆွေးနွေးခန်းဖြစ်ပါတယ်။ဖွဲ့စည်းပုံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးပြည်ခိုင်ဖြိုးပါတီရဲ့သဘောထားသိရအောင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတောင်အေးကို VOA Editor ဒေါက်ကင်စိုးဝင်းတွေ့ဆုံမေးမြန်းထားတာပ
ါ။မင်္ဂလာပါရှင
်။ဟုတ်ကဲ့မင်္ဂလာပါခ
င်ဗျာ။ကျွန်တော်တို့ VOA American တန်ကိုအခုလိုဒီပြည်ခိုင်ဖြိုးပါတီဌာနချုပ်ကိုလာပြီးတော့တွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်။ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်ဗျာ
။ဟုတ်ကဲ့ပါ။အခုဆိုလို့ရှိရင်ကျမတို့ဒီဟို2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟိုစိုင်းပြင်းနေကြတွေ့ရပါတယ်လွှတ်တော်မှာ။ဦးတောင်အေးအနေနဲ့လည်းထဲထဲဝင်ဝင်ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ပြည်ခိုင်ဖြိုးပါတီရဲ့ကိုယ်စားပေါ့ဟိုလွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ဟိုတကယ်ကိုအင်တိုင်းအားလိုက်ပါဝင်ဆောင်ရွက်နေကြတွေ့ရပါတယ်။အဲ့တော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ပြည်ခိုင်ဖြိုးပါတီရဲ့ရည်တည်ချက်ကလေးပေါ့လေ။အဲ့ဒါလေးပြောပြပေးပါလားရှင်
။ဟုတ်ကဲ့။ဒီမျိုးကိုမေးတဲ့အတွက်ကျေးဇူးတင်ပါတယ်။အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ကျွန်တော်တို့ပြည်ခိုင်ဖြိုးပါတီကပြင်ဆင်တဲ့လုပ်ငန်းစဉ်ကိုလက်ခံပါတယ်။ပြင်ဆင်ရမယ်ဆိုတဲ့အလုပ်ကိုပေါ့နော်။ဒီဖွဲ့စည်းပုံအခြေခံဥပဒေစတင်ရေးဆွဲစဉ်တည်းကရေးဆွဲတဲ့ပုံကိုယ်တွေဟာဖွဲ့စည်းပုံအခြေခံဥပဒေဒီဒါတသမတ်ထဲသွားမယ်ပြဆမဟုတ်ဘူး။အဲ့တော့တခြားနိုင်ငံတွေလိုပဲကျွန်တော်တို့ကပြင်သင့်ပြင်လိုက်တဲ့အချိန်မှာပြင်သင့်ပြင်လိုက်တာတွေပြင်ရမယ်။ခေကာလာအခြေအနေနဲ့ကိုက်ညီအောင်ပေါ့နော်အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေမှာကအခန်းတစ်ခန်းအနေနဲ့ကျွန်တော်ဖော်ပြထားပါတယ်အဲ့ဒီအခန်းထဲမှာပါတဲ့ပုံမှားတွေအတိုင်းပေါ့နော်ပြင်မယ်ဆိုရင်အဲ့ဒီတိုင်းပြင်ပါအဲ့ဒီတိုင်းပြင်ရမယ်လို့ကျွန်တော်တို့ကယက်တည်ပါတယ်ဗျာ
ဟုတ်ကဲ့ပါအဲ့တော့အဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းအခန်းဆက်နှစ်ပေါ့နော်ခုနကပြောတဲ့အတိုင်းဆိုလို့ရှိရင်အဲ့ဒီမှာပုံမှား433ရဲ့34ရဲ့35ရဲ့36ရဲ့ပေါ့အားလုံးကတော့436ဆိုပြီးတော့436ပြင်ဖို့ကအဓိကကြတယ်လို့ပြောပါတယ်အဲ့ဒီခါမှာဒီတက်မတော်သားကိုယ်စားလှယ်တွေပေါ့နော်ပါဝင်တဲ့အတွက်ကြောင့်မို့25ရာခိုင်နှုန်းကတော့ဟိုပြင်နိုင်မှုအလားအလာမရှိဘူးပေါ့ခက်ခဲဆုံးအဆင့်ကတော့အဲ့ဒါပဲပေါ့ဆိုလို့ပြောနေကြတာပါ
တရားရှင်းပြရင်လည်းရှိတယ်ဗျဖွဲ့စည်းပုံအခြေခံဥပဒေအခန်းစနစ်မှာပါတယ်433 34 35 36ဆိုတာကကျွန်တော်တို့အမေရိကန်နိုင်ငံမှာလည်းအမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေရှိတယ်လေအဲကျွန်တော်လေ့လာမိသလောက်တော့ပုံမှန်5ထင်တယ်နော် article 5လို့ကျွန်တော်သိတယ်အဲ့ဒီထဲမှာလည်းပဲကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့အတွက်ကိုနီးလမ်းနေပေးထားတယ်အဲ့တော့ကျွန်တော်တို့ရှိမှာတော့ကျွန်တော်အကြမ်းမင်းသိတာပေါ့နော်အဲထက်လွတ်တော့အောက်လွတ်တော့ပေါ့နော်ဒီလွတ်တော့နှစ်ရက်ကဲ3ပုံ2ပုံပေါ့အဲထောက်ခံလို့ရှိရင်ဒီ3ပုံ2ပုံကကျွန်တော်တို့ဥပဒေမူကြမ်းကိုတင်နိုင်တယ်လို့ရှိတယ်အဲကျွန်တော်တို့ရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းပဲဒီလွတ်တော်ကိုယ်စားလှယ်ရဲ့20ရာခိုင်နှုန်းပြောမစွင်5ပုံတော့ပုံပေါ့ဒီ20ရာခိုင်နှုန်းကလက်မှတ်ထိုးပြီးတော့ဥရမူရန်တစ်ခုကိုတင်ခွင့်ရှိတယ်နော်ဟို436ကိုမသွားခင်အဲ့ဒါလေးသိဖို့လိုတယ်သို့တော်လည်းဖွဲ့စည်းပုံအခြေခံဥတွေပြင်ဆင်ရေးဆိုတာဟာပြင်သစ်ပြင်တိုက်တဲ့အခိုင်မှာပြင်သစ်ပြင်တိုက်တာကိုပြင်ဖို့ပဲလိုတယ်အဲကိုနဲ့သဘောထားမတိုက်ဆိုင်လို့ကိုမကြိုက်လို့ကိုမနှိမ့်မြို့လို့ဆိုတော့ယူဆချက်မျိုးနဲ့တော့ဖွဲ့စည်းပုံအခြေခံဥတွေဆိုတာပြင်လို့မရဘူးပြင်လည်းမပြင်သစ်ဘူး အခုခင်ဗျားတို့ဒီအမေရိကန်နိုင်ငံမှာငါအောင်ပဲ22ခုပဲကျွန်တော်တို့ပြပြန်ရသေးတယ်လို့အကြံဉာဏ်တိထားတယ်အဲ့တော့ကျွန်တော်တို့ကလည်းပဲအဲ့ဒီလိုပဲဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီပဲပြင်ဆင်ခြင်းတယ်အဲ့တော့ဘာကြောင့်ပြင်တာလဲဘယ်သူအကျိုးစီးပွားတဲ့ပြင်တာလဲပြည်သူတွေရဲ့အကျိုးစီးပွားမြန်မာနိုင်ငံရဲ့အကျိုးစီးပွားကျွန်တော်တို့အခြေခံမူထဲမှာပါတယ်ပြည်တော်စုမပြိုကွဲတိုင်းရင်းသားစည်းလုံးညီမှုအချုပ်အခြာအာဏာတည်ထောင်ခိုင်မြဲရေးဒီကိစ္စတွေခိုင်မာနေအောင်ကျွန်တော်တို့ကရေးဆွဲထားတဲ့ဥပဒေလို့ကျွန်တော်ဒီလိုနားလည်တယ်ဒါကြောင့်မလို့လွယ်လွယ်ပြင်လွယ်လွယ်ဖြစ်လို့မရအောင်လို့ဒီခုနပုံမှ436မှာဟာ85ရာခိုင်နှုန်းကျော်ရမယ်အဲ85ရာခိုင်နှုန်းကျော်ပြီးတဲ့ပြင်တချို့ပုံမှတွေကခုနပြည်လုံးညွတ်ဆန္ဒခံယူွက်ယူရမယ်လို့ပြောပါတယ်အဲ့ဒီပြင်ဆင်ချက်ကကျွန်တော်ခုနပြောသလိုပြည်သူတွေနဲ့ကျွန်တော်တို့တိုင်းပြည်ရဲ့အမျိုးသားအကျိုးစီးပွားကိုအတွက်ပြင်ဖို့လိုတယ်ဆိုရင်တတ်မတော်မပြောနဲ့အကုန်ပါလာလိမ့်မယ်
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကော်မတီ report ထွက်တဲ့အခါမှာပြင်ဆင်သင့်တယ်ဆိုပြီးတော့အချက်ပေါင်းအစိုးပြုလာ3900ကျော်ပေါ့နော်အဲ့ဒီထဲမှာဒီပြည်ခိုင်ပြိုးပါတီကနေပြီးတင်တာ10ချက်ပေါ့အဲ့ဒီ10ချက်ထဲမှာလည်းဟိုတနေ့ကကျွန်တော်လွှတ်တော်မှာကြားလိုက်ပါတယ်ဒီနိုင်ငံတော်သမရရဲ့လုပ်ပိုင်ခွင့်ရှော့ချရေးအပါအဝင်ပေါ့17ချက်ပေါ့လေအဲ့ဒါနဲ့ပတ်သက်ပြီးအကြမ်းမြင့်လေးပေါ့အကျဉ်းချုပ်ကလေးရှင်းပြပေးပါလားရှင
်ကျွန်တော်တို့ကအဲ့ဒီ report ထဲမှာ10ချက်ဆိုတာကျွန်တော်တို့အဲ့45ခုကော်မတီမှာတစ်ချက်မှမဆွေးနွေးခဲ့ဘူးကျွန်တော်မတင်သွင်းခဲ့ဘူးနော်အဲ့ဒီဖြစ်စဉ် process ကလေးကိုနည်းနည်းပြန်ပြီးတော့စဉ်းစားကြည့်ရင်သူတို့ကအခု NLD ပါတီကကိုယ်စားလှယ်ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ဆိုပြီးတော့ဒီ၃နှစ်မြောက်လောက်တဲ့ဒီချိန်ဒီကာလမှာအရေးကြီးအစိုးတရတင်တယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့အတွက်ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီတက်ကိုဖွဲ့စည်းပေးပါဆိုပြီးတော့အရေးကြီးအစိုးတင်တယ်အဲ့ဒီအစိုးတင်တဲ့ကကျွန်တော်တို့ကကန့်ကွက်ခဲ့တယ်တကယ်လို့အချိန်ရမယ်ဆိုရင်အဲ့ဒီဟာဒီပြန်ပြီးတော့ကြည့်စေချင်ပါတယ်အဲ့တော့အရေးကြီးအစိုးတရဆိုတာဟာလွှတ်တော်မှာတတ်မှတ်ထားတဲ့စီကံချက်တွေရှိတယ်အဲ့ဒီအရေးကြီးဆိုဥအောင်ကြည်ညွန့်တင်တဲ့အရေးကြီးဆိုဟာတတ်မှတ်ချက်တွေနော်မညီတဲ့ချက်တွေအများကြီးပါတယ်ဥပမာဆိုတော့လောလောဆယ်ဖြစ်ပေါ်နေတဲ့ကိစ္စဖြစ်ရမယ်အများပြည်သူနဲ့တက်ဆိုင်တဲ့အရေးကြီးကိစ္စဖြစ်ရမယ်လွတ်တော်ရဲ့ဆုံးဖြတ်ချက်ယူရန်လိုတဲ့ကိစ္စဖြစ်ရမယ်တခြားနီးလန်းနဲ့လွတ်တော်မှာတင်သွင်းလို့မရတဲ့ကိစ္စဖြစ်ရမယ်ဆိုဒီလိုပါတယ်အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေဟာအခုကျွန်တော်တို့ဆွေးနွေးတာဒီဇင်ဘာထဲမှာလည်း29နော်အဲ့တော့တကယ်တော့2008ခုနှစ်တည်းကပေါ်လာတာပြင်ကျင်ရင်လက်တလောလောလောဆယ်ပေါ်လာတဲ့ကိစ္စမဟုတ်ဘူးလို့ဒီချက်ကျွန်တော်ကထောက်ပြတယ်နောက်တစ်ခုကပြည်သူအများနဲ့တော့ဆိုင်တယ်သို့တော်လည်းအရေးတကြီးလိုအပ်သလားလို့ဆိုတဲ့မိကွန်းဘာလို့ဖြေမလဲအရေးတကြီးမလိုဘူးကျွန်တော်တို့အတိုင်းပြည်မှာတည်ငြိမ်အေးချမ်းရေးအမျိုးသားရင်ကြားစေရေးငြိမ်းချမ်းရေးစီးပွားရေးကောင်းမွန်ဖို့မျိုးတိုးတက်ရေးပညာရေးကျန်းမာရေးဒါတွေကပိုရေးကြီးတယ်နောက်တစ်ခုကလည်းပဲလွတ်တော်ရဲ့အဆုံးဖြတ်ရယူရမယ့်ကိစ္စနောက်တစ်ခုကအခြားနည်းလမ်းမရှိဘူးလားဆိုတော့လေခုနအဲ့ဒီပုံမှန်433 34 35 36နီးလန်းကြီးပြထားပြီလားเนาะအဲ့တော့တခြားနီးလန်းရှိရသားနဲ့ဒီအရေးကြီးအဆိုတင်ပြီးတော့ဒီအဖွဲ့ဖွဲ့တဲ့တဲ့ကျွန်တော်တို့ကဒီအဖွဲ့ဖွဲ့ပြီးတော့ဒီကော်မတီဖွဲ့ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပူးပေါင်းကော်မတီ55ရောက်ကော်မတီကိုဖွဲ့ပြီးတော့လောက်တာကိုကျွန်တော်တို့စရရကန့်ကွက်ခဲ့တာကန့်ကွက်ခဲ့ပြီးတော့ကျွန်တော်တို့ကဘာကိုဟိုလုတ်ပြလိုက်တယ်လဲဆိုတော့တိုင်းသားအကျိုးစီးပွားတဲ့ပထမကျွန်တော်တို့ကပုံမှန်261ဆိုရက်เนาะပြည်내နဲ့တိုင်းဒေသကြီးတွေဝန်ကြီးချုပ်တွေကိုသူ့တိုင်းနဲ့ပြည်내ကနေတော့ခန့်လို့ရအောင်နော်တမရရဲ့လုတ်ပွင့်ကွင်းနဲ့နှုတ်ပြီးတော့ပြည်내တွေကိုအခွင့်ပေးတဲ့ဥပဒေပုံမှန်တစ်ခုကိုကျွန်တော်တို့ကခုနလုတ်ထုံးလုံနီးအညီပုံမှန်433 34 35နဲ့ကျွန်တော်ကတင်ပေးလိုက်တယ်အဲ့ဒီတင်ပေးလိုက်တာကိုလည်းခုနစီစစ်တဲ့အဖွဲ့ကဒီဥပဒေကိုမစီစစ်ဖဲနဲ့ကျွန်တော်တို့လုတ်ဆောင်ချက်ကိုသူတို့လိုချင်တဲ့လမ်းကြောင်းတွေကိုဟိုမှာဥပဒေပြင်နေတာဖြစ်တဲ့အတွက်ဒီကျွန်တော်တို့ရဲ့တင်ပြချက်ကိုဟိုထဲမှာထည့်ပါဆိုပြီးတော့ဒီလိုဆုံးဖြတ်တယ်ဒါလည်းကျွန်တော်တို့ကန့်ကွက်တယ်သို့တော်လည်းပဲခုနမဲနဲ့ခွဲစာနာမဲ့ခွဲရတဲ့များရာအနိုင်ရပြီးတော့ဒါလည်းပဲကျွန်တော်တို့တင်ပြချက်ကမအောင်မြင်ခဲ့ဘူး VOE ပြောသလိုကျွန်တော်တို့ဟို55ခုကော်မတီမှာတင်တာမဟုတ်ဘ
ူးနော်ဒါပေမဲ့တတိယနေ့ထဲမှာတော့ဒီပြည်ခိုင်ပြည်ပါတီကအမှန်တော့17ချက်လို့ဒီမှာဖတ်မိတာပေါ့နော်ဒါပေမဲ့ခုနကတော့
မေးတယ်
10ချက်လို့ပြောတယ်ဟုတ်ကဲ့အဲ့တော့ဟိုကျွန်တော်တို့ဒါအများပြည်သူဘလို့နားလဲလဲတော့မသိဘူးကျွန်တော်တတိယစာထဲမှာဖတ်လို့ရတယ်တော့ကွာကျွန်တော်အဲ့လိုနားလဲ
အဲ့ဒါကြောင့်ကျွန်တော်နားလဲအောင်ရှင်းပြတာလေအဲ့ဒီအချက်တည်းကကျွန်တော်တို့55ခုကော်မတီမှာမရှင်းဘူးဘာကြောင့်လို့55ခုကော်မတီမှာခုနမိုက်ပြောတယ်ခုနတက်ကလည်းတင်တယ်ကျွန်တော်လည်းထိုင်နေတယ်ကျွန်တော်တို့ကဒီကော်မတီကိုတရားဝင်လုပ်နေတဲ့လုပ်ငန်းစဉ်မဟုတ်ဘူးလို့ကျွန်တော်ကပြောထားတယ်သို့တော်လည်းကျွန်တော်တို့တွေကပြည်တော်စုလွတ်တော်ကိုယ်စားလှယ်တွေဖြစ်တယ်ပြည်တော်စုလွတ်တော်ကိုယ်စားလှယ်ဖြစ်တဲ့အမိန့်နဲ့ထုတ်ပြန်ပြီးတော့ဒီကော်မတီမှာပါဝင်နာမည်ဆင်းပေးပါဒီကော်မတီမှာဒီလိုဖွဲ့ပါတယ်ဆိုတဲ့ခါကျတော့ကျွန်တော်တို့မတက်ရင်ကျွန်တော်စီကံဖောက်ဖျက်ချမ်းเนาะအဲ့တော့ဒီပထမလုပ်ငန်းစဉ်အတွက်တော့ကျွန်တော်တို့ကပါဖြစ်လေတက်ရောက်တယ်သို့တော်လည်းပဲဒီကော်မတီလုပ်နေတာဟာတရားမဝင်ဘူးဥပဒေလမ်းကြောင်းနဲ့မညီဘူးလို့ပြောထားတယ်တော့ကျွန်တော်တို့ခွန့်မှန်မဆွေးနွေးခဲ့ဘူးကျွန်တော်တို့တင်တာဒီခုနနှစ်ချက်လုံးခုန10ချက်ပေါ့တကယ်ရှိတာ10ချက်ပါပဲ เนาะเออไอ้ဥတွေပုံမာတွေကိုကျွန်တော်တို့ကဥပဒေဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့အတိုင်းပဲကျွန်တော်တို့ကတင်ထားတာဖြစ်တယ်အဲ့ဒါကိုအဲ့ဒီအစီအကံသာရေးတဲ့အခါမှာသူတို့ကကျွန်တော်တို့ဆက်ချက်ပြင်ထားတယ်ဆိုပြီးထည့်လိုက်တာဒါကိုလည်းပဲကျွန်တော်တို့တရားဝင်ကျွန်တော်ပြည်ခံမျိုးပါတီကနေထုတ်ပြန်ထားပြီဒီဆက်ချက်ကကျွန်တော်တို့ပူပေါင်းကော်မတီမှာတင်တာမဟုတ်ပါဘူးကျွန်တော်တို့ကကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီပြင်ပေးဖို့အတွက်ပြည်ထောင်စုလွှတ်တော်ကိုတင်တာပါအခုဒါလည်းပဲနောက်ထပ်ထပ်ပြီးတော့တရားဝင်ဒီအစီအကံသာကကျွန်တော်တို့ဆက်ချက်ကိုပယ်ဖျက်ပေးဖို့နှုတ်ပယ်ပေးဖို့ကျွန်တော်တရားဝင်စာပို့มาဖြစ်ပါတယ်အခုလာမယ့်အပတ်ထဲမှာအဲဒါအခုစနေရုံးနဲ့ခံသွားလို့ပါကျွန်တော်တို့ပို့มาပါဟုတ
်ကဲ့
ဒါကိုလည်းပဲကျွန်တော်တို့မထည့်ပေးဘူးကျွန်တော်ကန့်ကွက်มาဘာလို့ကျွန်တော်တို့အဲ့ကော်မတီမှာဝင်ပြီးတော့မဆွေးနွေးခဲ့ဘူ
းဟုတ်ကဲ့ပါအဲ့တော့ဟိုအခုဒီမှာဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆက်ဆက်ပြီးတော့ပေါ့နော်ဒီဖွဲ့စည်းပုံအခြေခံဥပဒေဒီ2008ခုနှစ်တုန်းကပေါ့နော်ဟိုကြေညာခဲ့တဲ့ဒီရာခိုင်နှုန်းကိုကြည့်ပြီးတော့ဒီဟို1990ပြည့်မှာဟိုနိုင်ရခဲ့တဲ့လွှတ်တော်ကိုယ်စားလှယ်တွေကနေပြီးဖွဲ့ထားတဲ့ပါတီပေါ့နော်အဲ့ဒီနိုင်ငံရေးပါတီတစ်ဖွဲ့ကနေပြီးတော့ခုံရုံခေါ်မလားဒီကြောင့်တရားသူကြီးချုပ်ရုံခေါ်မလားတော့မသိဘူးပေါ့နော်တင်လိုက်တာအခါမှာဒီ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကသူတို့ပြောထားတဲ့မဲအရေးအတွက်ထောက်ခံမဲအရေးအတွက်ကဗမာပြည်မှာလက်ရှိရှိနေတဲ့လူဦးရေတဲ့နည်းနေလူဦးရေတဲ့ပုံပြီးများနေပါတယ်ပေါ့နော်အဲ့ဒါကြောင့်မလို့ဒါဒီဟာကြီးကဟို valid မဖြစ်ဘူးပေါ့အနားလို့ဖို့ပေါ့နော်ပယ်ဖြတ်ပေးဖို့ဆိုပြီးတင်ထားတာရှိပါတယ်အဲ့ဒါနဲ့ပတ်သက်လို့ဘယ်လိုသဘောရပါလဲရှင
်ဒါကသူတို့လုတ်တဲ့လုတ်ဆောင်ချက်ပဲဖြစ်တယ်နောက်ခုနတရားရေးစီရင်ချက်ကလည်းပဲကျွန်တော်တို့ဘယ်လိုယူဆပြီးဘယ်လိုဆုံးဖြတ်မလဲသူတို့တင်ပြတဲ့အထောက်အထားတွေကမှန်လားမှားလားဒီအပေါ်မှာမူတည်ပါတယ်ဒီအပေါ်မှာတော့ကျွန်တော်ဘာမှတုံ့သက်ပြရာမရှိပါဘူ
းဟုတ်ကဲ့ပါနောက်တစ်ခုကဒီဟိုပြည်ခိုင်ပြိုးပါတီဦးဆောင်တာပေါ့နော်ပြည်ခိုင်ပြိုးပါတီကတော့ဒါအတိုက်ခံပါတီလို့ခေါ်အောင်ပေါ့ကျွန်တော်တို့နိုင်ငံသားမှဆိုရင်တော့ဒါ opposition main opposition လို့ခေါ်တာပေါ့နော်အင်အားအကြီးဆုံးအတိုက်ခံပါတီကြီးပေါ့နော်အဲ့ဒီပါတီနဲ့ဒီဒရာစာညတိုင်းသားစီလုံးညညရေးပါတီဥဆောင်ပြီးတော့နိုင်ငံရေးပါတီ26ဖွဲ့ကနေပြီးတော့ဒီလာမယ့်2020ရွေးကောက်ပွဲအနေနဲ့ပေါ့နော်ရွေးကောက်ပွဲကျင်းပပြီးမယ်ကော်မရှင်အနေနဲ့လွတ်လပ်ပြီးတရားမျှတစွာကျင်းပပြီးလိမ့်မယ်လို့မယုံကြည်ဘူးဆိုပြီးတော့စာပို့ထားတာရှိပါတယ်ရှင်အဲ့ဒါနဲ့ပတ်သက်လို့ဟိုဗာညာပြောချင်ပါလိမ့်လဲရှင
်အဲဒါနဲ့ပတ်သက်လို့ပေါ့နော်ကျွန်တော်တို့ရှိရပြောရေးဆိုခွင့်ရှိတဲ့အဲကိုနန္နာလှမြင့်ပေါ့နော်ဒေါက်တာနန္နာမြင့်ကိုတိုင်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးမှာတွားပြီးတော့ရှင်းပြပြီးဖြစ်ပါတယ်ဘာကြောင့်ကျွန်တော်တို့ပြောကြတာလဲဘာကြောင့်ပြောကြတာလဲဆိုတဲ့အကြောင်းအရာတွေကိုအဲ့ဒီခုံရုံးအဖွဲ့တွေကိုသွားရှင်းပြပြီးဖြစ်ပါတယ်အဲ့တော့ကျွန်တော်ဥပမာလေးတစ်ခုပြမယ်ဒါကတော့ခုနကျွန်တော်ကိုယ်တိုင်တွေ့ကြုံခဲ့ရတာလွတ်တော်ထဲမှာပဲခုနရွေးကောက်ပွဲကော်မရှင်ပေါ့နော်ရွေးကောက်ပွဲကော်မရှင်တွေဖွဲ့စည်းတဲ့အခါမှာနော်ကျွန်တော်တို့ပြည်내တိုင်းအလိုက်အကုန်လုံးသူ့ရဲ့မူလဥပဒေရအစိုးရတက်တန်းတစ်ခုဖြတ်သွားတဲ့အတွက်သူကအသစ်ပြန်ရွေးတယ်ဆိုပြီးတော့လက်ရှိပါတီကအဲလက်ရှိအစိုးရပြန်ရွေးခိုင်းပါတယ်အဲ့တော့ရွေးခိုင်းတဲ့အခါမှာကျွန်တော်မဲဆန္ဒနဲ့ဖြစ်တဲ့ပြောပွဲမှာတိုင်းဒေသကညွှန်ကြားတဲ့အတိုင်းကျွန်တော်တို့ကရမီရဖာတွေနော်ခုနသက်ဆိုင်ရာမြို့နယ်စီမံခန့်ခွဲမှုကော်မတီတွေလွှတ်တော်ကိုယ်စားလှယ်တွေကျွန်တော်တို့ကရွေးပေးလိုက်တယ်နော်ကျွန်တော်တို့ရွေးပေးလိုက်တဲ့ကိုယ်စားလှယ်တွေကသူတတ်မှတ်ထားတဲ့ရည်ချင်းနဲ့ကိုက်ညီတယ်ရွေးပြီးတော့တင်ပေးလိုက်တဲ့ဟာကိုတိုင်းဒေသကြီးကနေပြီးတော့ခုနနိုင်ငံတော်ပြည်ထောင်စုခုနရွက်ကောက်ပွဲကော်မရှင်ကိုတင်တဲ့အခါကျတော့ကျွန်တော်တို့ပေးထားတဲ့လူ2ယောက်ကိုဖယ်လိုက်ပေးတဲ့အရေးအတွက်ထဲက2ယောက်ကိုဖယ်လိုက်ပြီးတော့သူတို့ပါတီက2ယောက်ကိုထည့်လိုက်တယ်ကျွန်တော်ဒါကိုလွတ်တော်မှာမေးတယ်။သို့တော်လည်းပဲရည်ရတဲ့အဖြေမရဘူး။အဲဒါမျိုးပေါ့နော်။ဆိုလိုတာကတော့ဖွဲ့စည်းပုံဒီရွက်ကောက်ပွဲဆိုင်ရာရွက်ကောက်ပွဲကော်မရှင်နေနဲ့ပတ်သက်ပြီးတော့နော်မြို့နယ်အဆင့်ခရိုင်အဆင့်တိုင်းအဆင့်ဟုတ်ပလား။နော်ဒါတွေအဆင့်ဆင့်ကျွန်တော်တို့အားလုံးပြောင်းလဲထားပြီးပြီ။နောက်တစ်ခုကလည်းခုနလက်ရှိလှုပ်ဆောင်နေတဲ့လှုပ်ဆောင်ချက်တွေမှာကိုကနော်အနိုင်ရကိုယ်စားလှယ်တွေနဲ့ခုနလက်ရှိအနိုင်ရပါတီကကိုယ်စားလှယ်တွေနဲ့နော်အဲမှုခင်းနေဖြစ်တဲ့အခါတိုင်းမှာလည်းပဲအဲကျွန်တော်တို့ရွေးကောက်ပွဲကော်မရှင်ရဲ့အဆုံးဖြတ်ကအတီးဖြစ်တဲ့အတွက်ကျွန်တော်တို့ရှုံးခဲ့တာတွေလည်းအများကြီးပဲရှိတယ်။တရားနည်းလမ်းကြရတယ်မကြဘူးဆိုတော့အသေးစိတ်အဲနောင်သိလာပါလိမ့်မယ်။အကြောင်းမလို့ဒီလိုဆောင်ရွက်ချက်တွေရှိနေရင်အဲကျွန်တော်တို့လာမယ့်ဒီကော်မတီနဲ့ပဲဒီတိုင်းဒီကော်မရှင်နဲ့ပဲဆက်သွားမယ်ဆိုရင်တော့ဒါတရားမျှတမှုအားနည်းလိမ့်မယ်လို့ကျွန်တော်တို့ကဒီလိုဒါသဘောထားထုတ်ပြန်ခြင်းဖြစ်ပါတယ်
။ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုအချိန်ပေးပြီးတော့ကျမတို့တွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ပါ
။ဟုတ်ကဲ့ကျွန်တော်လည်းအများကြီးကျေးဇူးတင်ပါတယ်
ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးပြည်ခိုင်မျိုးပါတီပြောပွဲပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတောင်းအေးကိုဒေါက်ကင်စိုးဝင်းမေးမြန်းတင်ပြခဲ့တာဖြစ်ပါတယ်မကြာခင်မှာအခြားပတ်စင်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့တင်းလာနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းလူမီတာ32 40 48အပြင်လိုင်းလက်မီတာ190ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများကဘာတလွားထူးခြားဆန်းပြသတင်းအစီအစဉ်စတာတွေကိုနားဆင်ရမှာပါအဲ့ဒီတဲကမှအရင်ဆုံးဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့ဖွဲ့စည်းပုံပြင်ဆင်ရေးတမရော်ရဲ့နောက်ဆုံးသဘောထားဘယ်လိုရှိသလဲဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြေကဆွေးနွေးတင်ပြထားပြီးမန့်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ
်ဒီကနေ့ရပိုင်ကပြည်တော်စုလွှတ်တော်မှာပြည်ခိုင်မျိုးပါတီကဒေါက်တာမောင်သိန်းနဲ့ကိုစလဲ145ယောက်တင်သွင်းထားတဲ့ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေကြမ်းနဲ့ပတ်သက်တဲ့အစီရင်ခံစာကိုဆွေးနွေးကြပါတယ်အဲ့ဒီအစီရင်ခံစာကိုဆွေးနွေးသူစုစုပေါင်း39ယောက်ရှိတဲ့အထက်မှာတမရဘက်ကဆွေးနွေးတဲ့သူကြီးအယောက်20ရှိတာတွေ့ရပါတယ်။တိတ်ပြီးရှည်လျားခြင်းလည်းမရှိအချက်လက်လည်းတလောက်မများတဲ့အစီရင်ခံစာတစ်စောင်ကိုတမရသားကိုစလေအယောက်20လောက်ဝိုင်းပြီးဆွေးနွေးတာကတော့ထူးခြားနေပါတယ်။ဘယ်လိုပဲဖြစ်ဖြစ်အဲ့ဒီဆွေးနွေးချက်တွေထဲကနေ2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတမရရဲ့လက်ရှိသဘောထားတချို့ကိုသိခွင့်ရနိုင်တာမို့စိတ်ဝင်စားဖို့ကောင်းပါတယ်။ကုတပတ်အဲ့ဒီကြောင်းဆွေးနွေးတင်ပြသွားပါမယ်။
တမရော်ရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအပေါ်လက်ရှိသဘောထားကိုသိရှိနိုင်ဖို့ဆိုရင်အခုဒုတိယအကြိမ်လွှတ်တော်တက်တန်းအတွင်းလွှတ်တော်ထဲမှာဆောင်ရွက်နေတဲ့ဖွဲ့စည်းပုံပြင်ရေးကိစ္စအကြမ်းပြင်းပြန်ကောက်ဖို့လိုပါလိမ့်မယ်။အားလုံးသိကြပြီးဖြစ်တဲ့အတိုင်းဒုတိယအကြိမ်လွှတ်တော်တက်တန်း၃နှစ်ဝန်းကျင်ရောက်မှNLD ပါတီဟာဖွဲ့စည်းပုံပြင်ရေးလွှတ်တော်တွင်လှုပ်ရှားမှုစပါတယ်။အရင်ပထမတက်တန်းကာလလွှတ်တော်နာယကသူရဥရွှေမန်လုတ်ကင်ခဲ့တဲ့နမူနာကိုယူပြီးပထမအဆင့်ဖွဲ့စည်းပုံကိုလေ့လာတဲ့ပူးပေါင်းကော်မတီတစ်ခုဖွဲ့ပါတယ်။55ဦးကော်မတီလို့နာမည်တွင်ပြီးတက်မတော်နဲ့ပြည်ခိုင်ဖြိုးဘက်ကတော့အဲ့လိုကော်မတီဖွဲ့တာဟာဖွဲ့စည်းပုံလွှတ်တော်ဥပဒေနည်းဥပဒေတွေနဲ့မညီဘူးဆိုပြီးပြင်းပြင်းထန်ထန်ကန့်ကွက်ကြပါတယ်။55ဦးကော်မတီလုပ်ငန်းစတင်နေချိန်2019 February 19ရက်နေ့မှာတော့ပြည်ခိုင်ဖြိုးပါတီကဦးသိန်းထွန်းနဲ့တက်မတော်သားကိုစလဲရီအပါအဝင်စုစုပေါင်း143ယောက်ကဖွဲ့စည်းပုံပြင်မဲ့ဥပဒေကြမ်းတစ်ရက်တင်လာပါတယ်။အဲ့ဒီဥပဒေကြမ်းမှာပြည်နယ်နဲ့တိုင်းဝင်ကြီးချုပ်ခန့်အပ်တဲ့ပုံစံပြင်ဖို့အချက်လောက်ပဲပါတာပါလုံထုံးလုံနီးအရာအဲ့ဒီဥပဒေကြမ်းကိုလေ့လာစစ်တဲ့ကော်မတီဖွဲ့ပြီးအစီရင်ခံစာတစ်ခုတင်စီပါတယ်အစီရင်ခံစာမှာဖွဲ့စည်းပုံပြင်ရေးလုပ်ငန်းစဉ်နှစ်ခုအပြိုင်ဖြစ်နေတာကြောင့်ဖွဲ့စည်းပုံတစ်ခုလုံးကိုလွှမ်းခြုံလေ့လာသုံးသပ်ပြင်ဆင်မဲ့55ဦးကော်မတီရဲ့လုပ်ငန်းစဉ်နဲ့ထက်သွင်းတင်တယ်လို့ဆိုထားပါတယ်အစီရင်ခံစာမှာအဲ့ဒီလိုဖော်ပြတာနဲ့ပတ်သက်ပြီးတက်မတော်နဲ့ပြည်ခိုင်ဖြိုးပါတီကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပေမဲ့ပြည်ထောင်စုလွှတ်တော်မှာမဲခွဲဆုံးဖြတ်အတည်ပြုပြီး55ဦးကော်မတီရဲ့လုပ်ငန်းစဉ်နဲ့ထည့်သွင်းခဲ့ပါတယ်။ဒီလိုနဲ့နောက်ထပ်တလမပြည့်မီ2019 March 15ရက်နေ့အရောက်မှာပြည်ခိုင်ဖြိုးပါတီကဒေါက်တာမောင်သိန်းတက်မတော်သားကိုစလဲရီနဲ့စုစုပေါင်း145ယောက်လက်မှတ်ထိုးပြီးဖွဲ့စည်းပုံပြည်ရေးနောက်ထပ်ဥပဒေကြမ်းတစ်ခုတင်မြန်ပါတယ်။ဒီကြားတဲ့55ဦးကော်မတီဟာသူတို့ရဲ့ဖွဲ့စည်းပုံစီစီရေးလုပ်ငန်းပထမအဆင့်ပြီးဆုံးလို့လွှတ်တော်ရင်းအစီရင်ခံစာတင်အတည်ပြုခဲ့ပြီးနောက်တစ်ဆင့်ဖွဲ့စည်းပုံပြည်ရေးဥပဒေမူကြမ်းတစ်ခုပေါ်ပေါက်အောင်ဆက်လုပ်နေပါပြီ
။အဲ့လိုချင်းနေအောင်မှာဒေါက်တာမောင်သိန်းတင်တဲ့ဥပဒေကြမ်းနဲ့ပတ်သက်တဲ့အစီရင်ခံစာလွှတ်တော်တွင်ရောက်ပြီးဆွေးနွေးခဲ့ကြတာပါဒီအစီရင်ခံစာမှာလဲကြောင်ကိုအမတ်ဦးသိန်းထွန်းတင်ခဲ့တဲ့ဖွဲ့စည်းပုံပြင်ရေးဥပဒေကြမ်းလိုပဲ55ဦးကော်မတီလုပ်ငန်းစဉ်နဲ့ထည့်သွင်းဖို့အကြံပြုထားပါတယ်အစီရင်ခံစာကိုဆွေးနွေးတဲ့တက်မတော်သားကိုယ်စားလှယ်တွေအားလုံးလိုနဲ့ပြီးခိုင်ဖြိုးကိုယ်စားလှယ်တွေကတော့အစီရင်ခံစာဟာဖွဲ့စည်းပုံနဲ့လည်းမညီလွှတ်တော်ဥပဒေနည်းဥပဒေတွေနဲ့လည်းမညီဘူးဆိုပြီးတောက်လျှောက်ထပ်တလဲလဲပြောဆိုတာမြင်တွေ့ကြရပါတယ်သူတို့ထောက်ပြတာကဖွဲ့စည်းပုံပြင်ဖို့ဖွဲ့စည်းပုံနဲ့အညီဥပဒေကြမ်းတစ်ခုလွှတ်တော်တွင်တင်တယ်ဒါကိုဖွဲ့စည်းပုံကပြဋ္ဌာန်းချက်အတိုင်းလုပ်ငန်းစဉ်အစဉ်စဉ်မလုပ်ဘဲ55ဦးကော်မတီလုပ်ငန်းစဉ်ထဲပေါင်းထည့်ဖို့ပြောတာဟာ ဥပဒေတိုင်းလုပ်တဲ့အဖွဲ့ရဲ့လုပ်ငန်းတွေကိုဥပဒေနဲ့အညီမလုပ်တဲ့အဖွဲ့ရဲ့လုပ်ငန်းတွေနဲ့ထည့်ဖို့ကြိုးစားတာဖြစ်တဲ့ဆိုပြီးဆွဆွဲခဲ့ပါတယ်
။တက်မတော်သားကိုယ်စားလှယ်တွေထဲမှာဒုဗိုလ်မှူးကြီးထွန်းလင်းဦးရဲ့ဆွေးနွေးချက်ကစိတ်ဝင်စားဖို့ကောင်းပါတယ်။သူက2013ခုနှစ်တုန်းကလွှတ်တော်ဟာဖွဲ့စည်းပုံပြင်ဖို့အစောတလင်းလုပ်ခဲ့တဲ့အကြောင်းနိုင်ငံရေးပါတီတွေအဖွဲ့အစည်းတွေပြည်သူတွေစီကအကြံပြုစာတောင်းခံခဲ့ရမှာစုစုပေါင်းအကြံပြုချက်3သိန်းကျော်အထိရလာလို့အံ့ဩခဲ့ရကြောင်းစုစုပေါင်းအချိန်2နှစ်ကျော်ယူပြီးလုပ်ခဲ့တဲ့အဲ့ဒီလုပ်ငန်းစဉ်ဟာအချိန်ကုန်ပြီးအကျိုးမရှိတဲ့အခြေအနေဖြစ်ခဲ့ကြောင်းအဲ့ဒီအချိန်ကသမ္မတဦးသိန်းစိန်အစိုးရဟာဖွဲ့စည်းပုံကိုအစောတလင်းမပြင်ဖို့လွှတ်တော်ဘက်ကိုထောက်ပြပြောဆိုခဲ့တဲ့အကြောင်းအစိုးရဖွဲ့ဟာ2008ဖွဲ့စည်းပုံဘောင်တဲကနေနိုင်ငံဖွံ့ဖြိုးတိုးတက်ရေးကိုပဲဆောင်ရွက်ခဲ့လို့အထိုက်လျောက်ဖွံ့ဖြိုးတိုးတက်မှုရခဲ့တယ်လို့ဆိုပါတယ်။အခုအစင်းခန်းဆောင်ကို NLD အမတ်တွေဘက်ကဆွေးနွေးရမှာအစိုးရလွှတ်တော်တက်မတော်နိုင်ငံရေးပါတီတိုင်းနာလက်နက်ကိုင်အရက်ဖက်အဖွဲ့အစည်းအားလုံးပါဝင်တဲ့27ရာစုပင်လုံညီလာခံကနေတီထောင်စုသဘောတူစာချုပ်အတွက်အချက်တချို့ရခဲ့တဲ့အကြောင်းအဲ့ဒီထဲမှာနိုင်ငံကိုဒီမိုကရေစီဖက်ဒရယ်တီထောင်စုအဖြစ်တီထောင်မှာမို့ဖွဲ့စည်းပုံကိုလည်းဒီမိုကရေစီဖက်ဒရယ်တီထောင်စုစနစ်နဲ့လိုက်လျောညီထွေဖြစ်အောင်45ဦးကော်မတီဖွဲ့ပြီးဆောင်ရွက်နေရတဲ့အကြောင်းပြောဆိုကြပါတယ်။အဲ့ဓာတွေကိုတုံ့ပြန်သူတွေကတော့တက်မတော်သားကိုစလဲဘိုးမှုအောင်သွင်းဆိုးနဲ့ဒုဗိုလ်မှူးကြီးကျော်မင်းလိုင်တို့ပဲဖြစ်ပါတယ်။သူတို့ကလက်ရှိအစိုးရနဲ့တိုင်းနာလက်နက်ကိုင်တွေချုပ်ဆိုထားတဲ့တတိုင်းပြည်လုံးဆိုင်ရာအပြစ်ရဲစာချုပ် NCA အပိုက်22ဂါကြီးအရာပြည်ထောင်စုညီလာခံကထွက်ပေါ်လာတဲ့ဆုံးဖြတ်ချက်တွေကိုအခြေခံပြီးဖွဲ့စည်းပုံအပါအဝင်ဥပဒေတွေကိုလှုပ်ထုံးလှုပ်နှီးနဲ့အညီပြင်ရမယ်လို့ဆိုထားကြောင်းဒါပေမဲ့အဲ့ဒီလိုလှုပ်ထုံးလှုပ်နှီးဆိုတာဟာလက်ရှိဖွဲ့စည်းပုံပါဖွဲ့စည်းပုံပြင်ရေးပြဋ္ဌာန်းချက်ပါအတိုင်းပဲဖြစ်ကြောင်းထောက်ပြတာလည်းတွေ့ရပါတယ်။အတိတ်ဘက်ကတော့အားလုံးသဘောတူထားတဲ့ဆုံးဖြတ်ချက်တွေတည်ပင်လျင်လွှတ်တော်ထဲမှာတက်မတော်ဘက်ကသဘောမတူရင်ပြင်လို့မရနိုင်ဘူးဆိုတဲ့အတိတ်ပဲတက်ရောက်နေတဲ့အတွက်ဒီအချက်ဟာနောက်ငိမ့်ချမ်းရေးဆွေးနွေးပွဲတွေအတွက်အဟန့်အတားအနှောက်ယှက်ဖြစ်စေနိုင်ပါတယ်
။အားလုံးကိုခြုံငုံသွက်သွက်ကြည့်လိုက်ရင်တက်မတော်ဘက်ကသဘောထားဟာဖွဲ့စည်းပုံကိုအစောတလင်မပြင်ရင်သေးဘူး။အရင်ကအစောတလင်ပြင်ခဲ့တာကလည်းဘာမှအကျိုးမရှိခဲ့ဘူး။လက်ရှိ NLD ကဥဆောင်လုပ်နေတဲ့ဖွဲ့စည်းပုံပြင်ရေးဟာဥပဒေနဲ့မညီဘူး NCA အရပြည်တော်စုသဘောတူညီချက်ကိုအခြေခံပြီးပြင်ရင်လည်းဆိုရင်တော့ဖွဲ့စည်းပုံနဲ့အညီတနည်းအားဖြင့်တက်မတော်သဘောတူမှပြင်လို့ရနိုင်မယ်ဆိုတာမျိုးထုတ်ဖော်ပြောဆိုခဲ့ကြကြောင်းပ
ါဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနှားဆင်ခဲ့ရတာပါ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamis app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
် VOA ရဲ့ mobile phone app တွေကို download ရယူကြပါအောင်ခင်ဗျာအခုတော့မအေးတန်တာကျော်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နိုင်ပါပြီ
မင်္ဂလာပါရှင် VOA ကိုရေးလာတဲ့သတင်းရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သတင်းရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့မြန်မာတိချစ်သတင်းရှင်တွေအတွက်တချင်းလေးတစ်ပုဒ်မြစ်တာတိလက်ဆောင်ဖွင့်ပြအောင်မှာဖြစ်ပါတယ်เนาะ။အခုအရင်ဦးဆုံး VOA သတင်းဌာန Facebook web စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သတင်းရှင်တွေရဲ့မှတ်ချက်တူလေးတွေကိုဖော်ပြပေးသွားခြင်းပါတယ်။ကိုဆောင်းအောင်ဆိုတဲ့သောရရှင်က VOA သတင်းဌာနကမိသားစုအားလုံးကျန်းမာချမ်းသာကြပါစေကြောင်းဆုတောင်းမေတ္တာပို့သလိုက်ပါတယ်ခင်ဗျာ။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုဆောင်းအောင်ရေမင်္ဂလာရှိတဲ့နှုတ်ခွန်းဆက်စကားလေးပို့ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ AK မောင်လှကျော်ဆိုတဲ့သောရရှင်ကတော့ VOA ကိုကြိုဆိုနေပါတယ်။ဒီနေ့ VOA ရဲ့နာနေခင်သတင်းကိုနားဆင်ဖို့အတွက်ကျွန်တော်စောင့်နေခဲ့တာပါ။ VOA ရဲ့မနက်ခင်သတင်းတွေကိုနားဆင်နိုင်တဲ့အတွက်ကျေးဇူးတင်ပါတယ်လို့ရေးလာပါတယ်။နောက်ထပ်သောရရှင်ဟန်ညွန်းကလည်းတရင်ချက်လက်ပို့ပေးမှုတွေတိကျပြီးတော့အချိန်နဲ့တပြေးတည်းဖတ်ရတဲ့အတွက် VOA အစီအစဉ်တွေကို VOA အစီအစဉ်တွေကိုကြိုက်နှစ်သက်ပါတယ်လို့ရေးလာတာပါ။ဟုတ်ကဲ့ VOA တော်ရရှင်နေနေကျွန်မဒီလိုမျိုးဒီမင်္ဂလာရှိတဲ့ဇာတ်လေးတွေကျွန်မတို့ကိုကျေးဇူးတင်ကြောင်းပြောလာတဲ့စာလေးတွေအတိုလေးတွေပဲဖော်ပြပေးနေလို့မအံ့ဩစေချင်ပါဘူးနော်။ဟိုဘာလို့လဲဆိုတော့အစီအစဉ်တစ်ခုရဲ့အစမှာကျွန်မတို့ဒီနားထောင်တဲ့သူတွေကမင်္ဂလာတွေကူးဆက်စေချင်လို့အခုလိုမျိုးဒီချိုသားတဲ့ဇာတ်လေးတွေနဲ့ပေးပို့လာတဲ့ဟိုမင်္ဂလာနှုတ်ခွန်းဆက်ဇာတ်လေးတွေကိုဖော်ပြပေးတာဖြစ်ပါတယ်။ဟိုကျွန်မတို့စီကိုဒီမင်္ဂလာရှိတဲ့ဇာတ်လေးထက်ဆိုင်ကျမတို့စီကိုစကလုံးကြမ်းကြမ်းတန်းတန်းနေနဲ့ဆဲဆိုပြီးတော့ချိန်စာတိုက်တဲ့စာမျိုးတွေလည်းအများကြီးရရှိပါတယ်။ဒါမျိုးတွေနဲ့တော့ကျမတို့တော်ရရှင်တွေကိုစိတ်မညစ်ညူးစေချင်ပါဘူး။ဒါကြောင့်မလို့အဲ့စာမျိုးတွေတော့ကျမတို့ဖော်လည်းမဖော်ပြပေးပါဘူးနော်။ VOE ကိုနှစ်ပေါင်းများစွာနားဆင်လာခဲ့တဲ့တော်ရရှင်တယောက်ပါဆိုတဲ့နောက်ထပ်တော်ရရှင်တဦးကတော့ဘကိုးရိုးမှအစေးလူရှင်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ပါ
။ကျွန်တော်က VOE ရဲ့ထာဝရပရိသတ်တဦးပါ။အနှစ်20ကျော်အားပေးလာသူလည်းဖြစ်ပါတယ်။ Radio အလုံး20ကျော်အခုတည်းရှိပါတယ်။နားဆင်နေသေးပါ VO ရဲ့အထူးပရိသတ်ဆိုရင်လည်းမမှားဘူးပေါ့ခင်ဗျာဒီဆေးလှူသက်တမ်းက18နှစ်ရှိလာပါပြီ VO နားဆင်ရင်ပရဟိတအလုပ်တွေစတင်မောင်းနှင်လာတာပါဘဟုသုတများစွာကို VO ကစတင်တည်ယူလာတာပါခင်ဗျာ VO ကိုအထူးကျေးဇူးတင်ရှိပါတယ်
VO အစီအစဉ်နဲ့ပတ်သက်ပြီးတော့မေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုလည်းကျွန်မ Messenger မှာပြန်ကြားပေးထားပါတယ် Messenger ကစာရေးပြီးတော့မေးလာတဲ့တော်ရရှင်သားက VOE အင်္ဂလိပ်စာ American တုံး EDM သင်ခန်းစာတွေကိုစာသားနဲ့ Facebook page မှာတင်ပေးပါလားတဲ့တင်ထားတာရှင်လည်းပြောပေးပါဗျာကျေးဇူးတင်ပါတယ်လို့ပြောလာပါတယ်ဟုတ်ကဲ့ရှင်ကျမတို့က Facebook စာမျက်နှာမှာစာသားအရှိကြီးတင်လို့တိတ်ပြီးတော့အဆင်မပြေလို့ Facebook တက်တက်ဒီ program အစအဆုံးတင်ထားပေးတာမရှိပါဘူးဒါမှမဟုတ်တခြားသတင်းတွေစောင်းမားတွေလိုပဲကျမတို့ VOE မြန်မာ website မှာအစီအစဉ်အစအဆုံးကိုတင်ထားပေးပါတယ်။အဲဒီ VOA မြန်မာပိုင်း website မှာတင်ထားတဲ့အစီအစဉ်ကိုလည်း Facebook မှာ link ပြန်တင်ထားပေးပါတယ်။ဥမာဒီ American 3 ATM သင်ငန်းစာအစီအစဉ်ဆိုရင်တော့ဒီအစီအစဉ်ကိုရုပ်မြင်သံကြားမှာထုတ်လွှင့်ပေးတဲ့တင်းနှင်းလာနေ့တွေမှာ Facebook စာမျက်နှာမှာ link တင်ထားပေးပါတယ်။အခုလည်း VOA မြန်မာ website ကနေပြီးတော့ဒီအင်္ဂလိပ်စာသင်ငန်းစာစာမျက်နှာနေရာထည့်ပေးလိုက်ပါတယ်။နောက်ပြီးတော့ဒီ VOA ကထုတ်လွှင့်ပေးတဲ့ American 3 ATM အင်္ဂလိပ်စာသင်ငန်းစာ Facebook page တက်တက်ရှိပါတယ်အဲ့မှာကြည့်ခြင်းလဲအစီအစဉ်တွေအားလုံးကိုတစုတစည်းပြန်ပြီးတော့ကြည့်နိုင်ပါတယ် VOA အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်ဒါနဲ့ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုဟိုနားဆင်ဖတ်ရှုကြည့်ရှုပြီးတော့ပြန်ပြီးတော့စာရေးလာကြတဲ့တော်ရရှင်ကြီးရဲ့စာရေးလည်းမကြာခဏရရှိပါရဲ့ရှင်။ဟိုဒီထက်မှစာအများဆုံးရရှိတာကတော့ကျမတို့ဟိုအပတ်စဉ်ဒီအင်္ဂါနဲ့စနေညတွေမှာဆွေးနွေးတဲ့ဒါရိုက်လေလိုင်းအစီအစဉ်အတွက်ဖြစ်ပါရဲ့။ဒီအစီအစဉ်ကတော့အစီအစဉ်ဆွေးနွေးပြီးတော့ဒီတော်ရရှင်ကြီးကဆွေးနွေးသွားတဲ့အကြောင်းအရာပေါ်မှာပြန်မူတည်ပြီးတော့ဆွေးနွေးချက်တွေပို့ပေးတာမျိုးရောဒါမှမဟုတ်လည်းအစီအစဉ်မဆွေးနွေးခင်မှာဒီအစီအစဉ်မှာပါဝင်ဖို့အတွက်တော်ရရှင်ကြီးတယ်လီဖုန်းနဲ့မပါဝင်နိုင်ဘူးဆိုရင်တော့အီးမေးလ်ကနေစာရေးပြီးတော့ပေးပို့တဲ့စာရီမျိုးရပါပါတယ်ရှင်။အဲ့ဒီထက်မှကျမတို့ဒါရိုက်လေလိုင်းအစီအစဉ်တကယ်ဆွေးနွေးတဲ့အချိန်မှအချိန်မလောက်လို့ဆိုတော့တော်ရရှင်ကြီးရဲ့စာရီလည်းအများနဲ့အများကြီးပဲကြံခဲ့ပါတယ်။တချို့အကြောင်းအရာတွေဆိုတော့တချို့အကြောင်းအရာတွေဆိုတော့တော်ရရှင်ကြီးစာပို့ရေးကြတာမျိုးရှိပါတယ်။အကြောင်းအရာခေါင်းစဉ်ပေါ်မှာမူတည်ပြီးတော့ပေါ့နော်။အဲ့ဒီစာမျိုးတွေလေလိုင်းထဲမှာထည့်ပြီးတော့မဆွေးနွေးဖြစ်ဘူးဆိုရင်လည်းကျမတို့အလင်းတင်တင်တယ်လို့ဒီမြမပြေကပေးစာများအစီအစဉ်ကလည်းပေါ်ပြပေးတာရှိပါတယ်ဒီတစ်ပတ်အဲ့စာတွေကိုပေါ်ပြပေးစီမှာလည်းရှင်ပြီးခဲ့တဲ့တစ်ပတ်ကပဲကိုအောင်လွင်ကိုဆွေးနွေးသွားတဲ့အကြောင်းအရာပါဒီမြမနိုင်ငံမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေတကြောပြန်ပြီးတော့ကြီးထွားလာနေတဲ့ကိစ္စတွေနိုင်ငံရေးအကြိတ်ကတွေထောက်ပြတဲ့အကြောင်းအရာနဲ့ဆက်ဆက်ပြီးတော့ဆွေးနွေးတာဖြစ်ပါတယ်ကျမတို့နိုင်ငံမှာဒီလိုတိုက်ပွဲတွေဖြစ်နေပြီးတော့ရှေ့မတိုးနောက်မဆုံနိုင်ဖြစ်နေတဲ့ငြိမ်းချမ်းရေးဆွေးနွေးမှုပြန်ဆောက်ဖို့ဘာတွေလိုအပ်ပါသလဲဆိုပြီးတော့ဆွေးနွေးသွားကြတာပါဒီပေါ်မှာတော်ရရှင်နေသူတို့ရဲ့ဟိုပါဝင်ဆွေးနွေးခြင်းနဲ့အမြင်တွေသူတို့ရှုတော့ကိုရေးလာတဲ့ထင်မှာတော့သရရှင်တယောက်ဖြစ်တဲ့ပေါတူးတောင်မောင်မြင့်ခင်ဆိုတဲ့သရရှင်ကမြမပြည်မှာစစ်ပွဲတွေဘာကြောင့်ဆက်ပြီးတော့ဖြစ်နေရတာလဲဆိုတာကိုသူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ်မန္တလေးအောင်ဒီပေါတူးတောင်မောင်မြင့်ခင်ပြောပြတဲ့သူဆွေးနွေးမဲ့အကြောင်းအရာလေးကိုသရရှင်တွေကိုပြောပြပေးပါရှင
်မြမစစ်ပွဲဘလို့ငြိမ်ပါလဲမြမနိုင်ငံပြည်တွင်းစစ်အနစ်90ကျော်လာပြီးအခုထိစစ်ပွဲရဲ့အစနဲ့အဆုံးကိုမသိလို့လားဒါမှမဟုတ်အာဏာရှင်တစုကောင်းစားဖို့အတွက်အောက်ကငယ်သားတွေတေးပေးရမှာလားစစ်ဆိုတာဘာစေမှမကောင်းပါဘူး။ပြည်တွင်းစစ်ဖြစ်နေရင်နိုင်ငံဆင်းရဲတယ်ပြည်သူတွေဒုက္ခရောက်နေကြတယ်ဒါဟာအာဏာရှင်တစုကြောင့်ဖြစ်တယ်ဆိုတာဗမာတိုင်းရင်းသားတွေပါသိကြပါလေ။ရခိုင်မှာဘာစစ်ပွဲမှမရှိပါဘူး။ဒါပေမဲ့မြန်မာနိုင်ငံမှာအစင်းရဲဆုံးပြည်နယ်ဖြစ်နေတာဟာအုပ်ချုပ်သူတို့ဖိနှိပ်ထားမှုကြောင့်ဆိုတာရခိုင်လူငယ်တွေသဘောပေါက်လာကြတယ်။ဗမာတွေပြောနေကြပါလေ။အဖြူရောင်နယ်မြေဖြစ်လို့အေးအေးကိုခြေချခွင့်မပေးဘူးဆိုရင်ရခိုင်ပြည်သူတွေတိုးတက်ချမ်းသာလာအောင်ဂျမ်းမာရေးစောင့်ရှောက်မှုကောင်းကရင်တထောင်ဆေးရုံရှိလို့လားအထူးကုဆေးရုံရှိလို့လားနေမကောင်းရင်ရန်ကုန်မှာလာကူရတယ်မသေးသင့်ပဲလမ်းမှာသေးရတယ် ရန်ကုန်ရောက်လာရင်လည်းတဲခိုစရာရှိဒုက္ခရောက်ရတယ်။ပညာရေးကိုကြည့်လိုက်ရင်လည်းထုံနှင်းတူစွာပါပဲ။စီးပွားရေးမှာလည်းရန်ကုန်မှာဆက်ယုံတွေဆောက်ပြီးတော့ပြည်နယ်တွေကလူတွေမှာတော့အလုတ်လက်မဲ့ဖြစ်ရတယ်။ဘယ်မှာလဲအောင်ဆန်းပြောတဲ့ဒန်းလူရေးဗမာတစ်ချက်ရခိုင်တစ်ချက်ဗမာပြည်မှာဆေးရုံတယုံရှိရင်ပြည်နယ်တွေမှာလည်းဆေးရုံတယုံစီရှိနေရမယ်။ဗမာပြည်မှာအလုတ်ယုံတယုံရှိရင်ပြည်နယ်တွေမှာလည်းအရေးလုံယုံတယုံစီရှိနေရမယ်။ဗမာပြည်မှာတက္ကသိုလ်ရှိရင်ပြည်နယ်တွေမှာလည်းတက္ကသိုလ်ရှိနေရမယ်။အဲ့ဒီလိုလုံနိုင်ရင်ဘလို့လူမျိုးမှလည်းလက်နက်ကင်တိုက်နေမှာမဟုတ်ပါဘူး။အခုဖြစ်နေတဲ့စစ်ပွဲကလူမျိုးရေးစစ်ပွဲလည်းမဟုတ်ဘူး။အာဏာရှင်ကိုတော်လာတော့တိုက်ပွဲဖြစ်ပါတယ်လို့ရေးထားပါတယ်ရှင်
။ဒါကပေါတူးတောင်မောင်မြင်းခင်ဝင်ပြီးဆွေးနွေးလာတာဖြစ်ပါတယ်။အာဏာရှင်ကိုတော်လှန်နေတဲ့စစ်ပွဲဖြစ်ပွားနေတာပါတဲ့။နောက်ထပ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးလာတဲ့တော်ရရှင်တယောက်ကတော့ဖိုးလာမင်းဆိုတဲ့တော်ရရှင်မှာသူကတိုင်းရင်းသားတယောက်ဖြစ်ပါတယ်တဲ့။
တိုင်းရင်းသားတယောက်အနေနဲ့ရင်ဖွင့်ကြပါတယ်ငင်းညာရေးဆွေးနွေးပွဲဆိုတာဟန်ပြားလို့ပြောကြပါတယ်တိုင်းရင်းသားတွေတိုက်နေရတာကိုပိုင်ပြထန်းခွင့်ရလို့ရတိုက်နေရတာဖြစ်ပါတယ်ပျော်လို့စစ်တိုက်နေတဲ့တိုင်းရင်းသားမရှိဘူးဆိုတဲ့စကားကိုလည်း VOA သတင်းတောက်များသိလိမ့်မယ်လို့ယူဆပါတယ်စစ်တိုက်တယ်ဆိုတာအချိန်ကုန်ငွေကုန်လူသေးစတဲ့ဆုံးရှုံးမှုတွေများစွာရှိပါတယ်ဘယ်သူမှကိုယ့်အိမ်ကနေထွက်ပြီးကိုယ့်မိသားစုကိုခွဲခွာပြီးတော့ဘယ်သူမှမရှိတဲ့တောထဲကိုမသွားကြပါဘူး
ကုနာတော်ရရှင်ကအာနာရှင်ကိုတော်လှန်ရတယ်လို့ပြောသလိုဒီတော်ရရှင်တိုင်းသားတဦးပါဆိုတဲ့တော်ရရှင်ကကိုပိုင်ပြထန်းခွင့်ရယူလို့၍တိုက်ခိုက်နေရခြင်းဖြစ်ပါတယ်လို့ဝင်ပြောဆွေးနွေးလာပါတယ်။ဒီထက်မှနောက်ထပ်တော်ရရှင်ရွှေတီးဆိုတဲ့တော်ရရှင်ကလည်းသူတို့နဲ့ခက်ဆင်ဆင်မြမနိုင်ငံမှာဗမာလူမျိုးကြီးဝါဒကြီးစိုးနေတဲ့အတွက်ကြောင့်မလို့ဒီစစ်ပွဲတွေဖြစ်နေရပါတယ်ဆိုပြီးတော့အခုလိုပြောလာပါတယ်
။မဟာဗမာလူမျိုးကြီးဝါဒနိုင်ငံရေးသမားနဲ့ဆီအာနာရှင်တွေကတိုင်းသားပြည်နယ်တွေမှာငြိမ်းချမ်းစေခြင်းရင်ဗမာလူမျိုးကြီးဝါဒကိုဆွန့်လွှတ်လိုက်ပါလွတ်တော်မှာအစိုးတင်သွင်းလဲပယ်ချခံရမှတ်တမ်းတင်ခံရပြီးဘာမှဆောင်ရွက်မပေးပါဘူးအစိုးရကလည်းတိုင်းသားပါတီတွေကိုအလေးမထားဘူးတွေ့ဆုံဆွေးနွေးတာပူးပေါင်းဆောင်ရွက်တာမရှိဘူးအစိုးရတည်မြဲရေးကိုတိုင်းရင်းသားတွေသဘောမပါပဲအတင်းတီဆောက်နေလို့ကတော့ငြိမ်းချမ်းမှာမဟုတ်ပါစည်ရင်းစည်ရနာအမှန်နဲ့အမှန်တကယ်ငြိမ်းချမ်းစီခြင်းရင်ဒန်လူရီတူအခွင့်အရေးကိုပိုင်ပြထန်းခွင့်ညီမျှတဲ့ခွဲဝေသုံးဆွဲပိုင်ခွင့်တွေကိုသဘောထားကြီးကြီးနဲ့အားနည်းတဲ့တိုင်းရင်းသားဒေသတွေကိုပေးလိုက်ပါ
ခင်ဗျာလွင်ဆိုတဲ့တော်ရရှင်ဆွေးနွေးချက်မှာကြတော့လေအစိုးရတက်မလို့တိုင်းရင်းသားများကငင်းကြဲရေးစပွဲဝိုင်းနဲ့ဖြင်းရှင်းမှရမည်ကိုယုံကြည်ရပါမယ်တဲ့ NLD အစိုးရကတက်မလို့နဲ့တိုင်းရင်းသားတွေပေါ်မှာဩဇာရှိပြီးတော့တမာတမက်ကြကြဖြင်းရှင်းနိုင်ရပါမယ်တဲ့ဟုတ်ကဲ့သူကတော့တကယ်ဖြင်းရှင်းဖို့အတွက်ဒီ NLD ကသူ့ရဲ့အခမ်းကဏ္ဍမှာပြပြပြန်ဆောင်ရွက်ဖို့လိုတယ်လို့ရေးလာတာပါခုနပြောသလိုငင်းကြဲရေးစပွဲဝိုင်းမှာဖြင်းရှင်းမှရမယ်လို့ယုံကြည်ရမယ်ဆိုလို့ပါဝင်သူတွေကတော့ယုံကြည်ပုံမရဘူးလို့အားလုံးကတုံ့တက်နေကြပါတယ်နော်ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိုက်ကနေစာပို့မယ်ဆိုရင်VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင့်။အခုတော့ VOA တင်းချစ်ဒေါ်ရရှင်နေနဲ့တေးတောင်းတဲ့ဒေါ်ရရှင်တွေအတွက်မြမသတင်းလေးပုံနဲ့ဖြောပြပေးဦးမှာဖြစ်ပါတယ်။မေဒီမိုဆိုတဲ့ဒေါ်ရရှင်ကတော့ Facebook မှာလာပြီးတော့ကောမရှိတဲ့တက်ရှိအားလုံးနဲ့မြန်မာနိုင်ငံထဲမှာနေထိုင်ကြတဲ့သူတွေချစ်ခင်ရင်းနှီးစွာနဲ့ငြိမ်းချမ်းခြင်းနဲ့အတူလက်တွဲပြီးတော့ပြည်အောင်စုကြီးတည်တံ့ပါစေလို့ဖျားသခင်ထံဆုတောင်းရင်းနဲ့မေတ္တာတေလက်ဆောင်လေးတစ်ပုဒ်ပါခြင်းပါတဲ့ဟုတ်ကဲ့ပါဒီတစ်ပတ်တော့ပို့ပို့နဲ့စီသူမင်းတည်ဆူထားတဲ့ချစ်ဖူးကဲသမ ्या ဆိုတဲ့တခြင်းလေးနဲ့ဖြောပြပေးကြပါရစေနားဆင်ခံစားကြပါဦးThe Blue ပိုတီဆိုထားတဲ့ချစ်ဖူးခဲ့သမျှဆိုတဲ့တချင်ကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။တင်းငါကိုနေတနေ့နေ့တော့မေးနိုင်ပါပါ။
You see don't in any way နားလေမနေတဲ့တဲ့
မေဒနာကျော်တင်ဆက်တဲ့မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာအခုတော့ကဘာတလွားတူကြာစံပြအစီအစဉ်ကိုကိုငင်းညံ့ကအစီအစဉ်တင်ဆက်ပါတယ
်တရုတ်နိုင်ငံရှန်ဟိုင်းမြို့ဆိုမှာပထမဦးဆုံးခွင့်နဲ့အမေရိကန်လက်လီလက်ကရောင်းဆိုင် Costco ဖွင့်ဝင်ခြင်းနေမှာပဲစိတ်ကြိတ်တိုးစီကားခဲ့တာကြောင့်သတ်မှတ်ထားတဲ့အချိန်ထက်စောပြီးစိုင်းပေးလိုက်ရပါတယ်ဆိုင်ကိုလာတဲ့ဈေးဝယ်ရီများလို့တဲ့အတွက်နေ့လည်ခင်းပိုင်းလောက်မှာဆိုင်ဆော့ဆော့ပိတ်မယ်လို့တရားဝင် smartphone app ကနေအကြောင်းကြားခဲ့ပြီးဆိုင်ထွင်းမှာလူတွေကြက်ညက်နေတယ်လို့ဘေးပတ်ဝန်းကျင်မှာလည်းလမ်းတွေပိတ်ဆို့ကုန်တာကြောင့်လို့အကြောင်းပြချက်ပေးခဲ့ပါတယ်။ဆိုင်ဖုံးပွင့်ခြင်းမှာလူတွေအတင်းတိုးကျိတ်ဝင်တာကိုမြင်ခဲ့ကြရပြီးအထဲကကြက်သားဝက်သားလိုအသားတွေလူသုံးကုန်ပစ္စည်းတွေဖြစ်တဲ့ TV ကြီးတွေခလေးကစားစရာအယုတ်တွေကိုလည်းအလူအယက်ဝယ်ခဲ့ကြတာပါကားနဲ့လာတဲ့သူတွေကလည်းအထဲကိုဝင်ရဖို့အတွက်အပူချိန်36ဒီဂရီဆယ်စီယပ်အောက်မှာ3နာရီလောက်တန်းစီဆောင်ခဲ့ကြရတာပါ Costco လိုဆိုင်ကြီးတွေမှာဈေးဝယ်ဖို့အတွက်နှစ်စဉ်ဝင်ကြေးပေးရပြီးပစ္စည်းပြန်လဲပေးတာပြန်အမ်းတာတွေကိုလည်းလွယ်လွယ်ကူကူလုပ်ဆောင်ပေးပါတယ
်ဟေးယူကရိန်းနိုင်ငံကစွန်ဦးတီထွင်သူတယောက်ဟာ3မီတာကော်ဖီအမှုန့်ဝါနဲ့မျက်မှန်ကိုင်းတွေစားလုပ်နေပါပြီကော်ဖီမျက်မှန်တွေကိုတက်ဆင်ရင်ကော်ဖီနန့်လေးတွေရနေမှာပါArches Coffee မြန်မာကုမ္ပဏီကိုတည်ထောင်ပြီးတဘာဝပတ်ဝန်းကျင်နဲ့ကိုက်ညီတဲ့မြန်မာထုတ်လုပ်ဖို့ကြံစည်ခဲ့တာလို့ CEO Max Harvey Lango ကပြောပါတယ်။တခြားအမွှေးအကြိုင်အရွက်တွေနဲ့လည်းစမ်းသပ်ကြည့်ခဲ့ပြီးနောက်ဆုံးမှအသုံးပြုပြီးသား Coffee မှုန့်တွေနဲ့စမ်းသပ်အောင်မြင်ခဲ့တာပါ။ Harvey Lango ရဲ့မိသားစုဟာမြန်မာလုပ်ငန်းလုပ်ကင်သူတွေဖြစ်ပြီးသူကိုယ်တိုင်ကလည်းဒီလုပ်ငန်းအတွေ့အကြုံ15နှစ်ရှိတာပါ။အခုလို Coffee မြန်မာကိုင်းထုတ်လုပ်နိုင်တဲ့အဆင့်ရောက်ဖို့မြန်မာအလက်ပေါင်း300ကျော်လောက်စမ်းသပ်ခဲ့ရတာပါဒီကော်ဖီနေကမြန်မာတစ်ခုကိုဒေါ်လာ80ကနေ90နီးပါးနဲ့ရောင်းချတာဖြစ်ပြီးကော်ဖီအမှုန့်တွေကိုဟင်းရွက်စီတစ်မျိုးကိုကော်ဖီသုံးပြီးကတ်ထားတာဖြစ်ပါတယ်ဒီမြန်မာတွေကိုလွှတ်ပစ်တယ်ဆိုရင်10နှစ်အကြာမှာမြေဩဇာအဖြစ်ပြောင်းလဲသွားမှာပါဒီမြန်မာကိုထုတ်လုပ်ဖို့အတွက်အွန်လိုင်းရန်ပုံငွေရှာဖွေတဲ့ Kickstarter website မှာလူအများပါဝင်နိုင်တဲ့ရန်ပုံငွေရှာဖွေမှုတစ်ခုလုပ်ခဲ့ပြီးတော့မူလသတ်မှတ်ထားတဲ့ဒေါ်လာ1000ကိုကျော်ပြီးဒေါ်လာ13000ကျော်အထိကမ္ဘာတဝန်းကလူတွေကဝယ်ယူအားပေးခဲ့ကြပါတယ
်ခွေးရှားနိုင်ငံမှာလူရည်ပြည်ကုန်ဆုံးတဲ့အချိန်မှအဖြစ်ကျင်းပတဲ့ခွေးနဲ့အတူခွေးပိုင်ရှင်တွေရေကူးပြိုင်ပွဲကိုပြီးခဲ့တဲ့သတင်းပတ်ကကျင်းပခဲ့ပါတယ်ခွေးနဲ့ပိုင်ရှင်တွေကလည်းအတူလိုက်ပြေးရပြီးပင်လယ်ထဲမှာရေကူးကြရတာပါအမြန်ဆုံးကူးနိုင်တဲ့သူတွေကိုအထူးပြုလုပ်ထားတဲ့ခွေးသောက်တဲ့ Y ဖော်ဆက်ကိုနဲ့ရေခဲမုတ်ကျွေးပါတယ်။ဒီပြိုင်ပွဲကိုခရိုအေးရှားနိုင်ငံမြောက်ပိုင်းကခရစ်ဖန်နီကာမျိုးကကမ်းခြေမှာကျင်းပတာနှစ်နှစ်ပဲရှိပါသေးတယ်။
ဒီနှစ်မှာတော့2019ခုနှစ်တုန်းကအနိုင်ရခဲ့ပူတဲ့နင်းဘတ်ဆိုတဲ့ခုနှစ်နှစ်အရွယ်ခွေးကလေးကအနိုင်ရသွားပါတယ်။ခွေးတွေရေကူးတာပြိုင်တယ်လို့ရေကဲမုတ်အမြန်စားပြိုင်ပွဲနဲ့ခွေးတောက်တဲ့ဝိုင်ဖော်ဆက်ကူအမြန်တောက်ပြိုင်ပွဲတွေကိုလည်းကျင်းပခဲ့ပါတယ်။
ကိုညဉ့်နဲ့မက်ခင်ဖြူထွေတို့တင်ဆက်ခဲ့ကြတဲ့ကမ္ဘာစလွာထူးခြားစံပြသတင်းများအစီအစဉ်ကိုနှားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ VOA ကနေထုတ်လွှင့်ပေးနေတဲ့ကျန်းမာရေးစီးပွားရေးသိပ္ပံနဲ့နည်းပညာအမျိုးသမီးကန္တစတဲ့သတင်းပတ်ဆင်အစီအစဉ်ဒီနေ့အတူထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအင်တာနက်ဆက်မြင်တာဖြစ်တဲ့ burmese.voanews.com မှာကန္တလိုက်အလွယ်တကူဖတ်ရှုနိုင်တယ်လို့အသံဖိုင်ကိုလည်းနှားဆင်နိုင်ပါတယ်။ VOA ရဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုတော့အင်္ဂါညတိုင်းနဲ့စနေညတိုင်းမှာတိုက်ရိုက်ဆွေးနွေးတင်ဆက်နေတာမို့ပါဝင်ဆွေးနွေးလူသူတွေအနေနဲ့အချိန်မီအီးမေးလ်နဲ့ဖြစ်စေတယ်လီဖုန်းနဲ့ဖြစ်စေဆက်သွယ်နိုင်ကြပါတယ်ခင်ဗျာ VO ရဲ့နေ့စဉ် TV အစီအစဉ်နဲ့ဒီသတင်းပတ်စင်မဂ္ဂဇင်းအစီအစဉ်တွေကိုအပြင်ဒီသီးသန့်တွေ့ဆုံမေးမြန်းကမ်းတွေကိုလည်း VO ရဲ့ website ဆက်မျက်နှာမှာကြည့်ရှုနိုင်တယ်လို့ကျွန်တော်တို့ Facebook ဆက်မျက်နှာပေါ်မှာလည်းကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှာရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါသေးတယ်။နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓတပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါ၅နာရီပြောတောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသေးတယ်။ဒီအစီအစဉ်တွေကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသေးတယ်။VOA အစီအစဉ်နဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။
ဒီစီပါရုပ်သံမှာထုတ်လွှင့်ပေးနေတဲ့ VOA ရဲ့အစီအစဉ်တွေကိုသွားရှင်နေကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။VOA ကိုဝေဖန်အကြံပေးစာတွေနဲ့အတူသွားရှင်နေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင်တော့အီးမေးလ်နဲ့ကျွန်တော်တို့စီကိုဆက်သွယ်နိုင်ပါတယ်။စာရေးသားပေးပို့ရမယ့် VOA အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာရိုက်ကတဆင့်ဆက်သွယ်မယ်ဆိုရင် VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဖြစ်ပါတယ်ခင်ဗျာ။အခုတော့ကြာရှိနေသေးတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုမတ်တင်ဂီထိုက်ကပြောပြမှာပ
ါ။ဘာဟားမားစ်နိုင်ငံတဝန်းကိုအပြင်းထန်ဝင်ရောက်တိုက်ခတ်နေတဲ့ဟာရီကိန်းမုန်တိုင်းဒိုရီယန်ကအမေရိကန်အရှေ့ဘက်ကမ်းရိုးတန်းကိုရွေ့ရှားလာမယ့်အနေအထားရှိပါတယ်။ဟာရီကိန်းမုန်တိုင်းဒိုရီယန်ကအလွန်ပြင်းထန်ပြီးအလွန်အန္တရာယ်ကြီးတဲ့အဆင့်ငါဟာရီကိန်းမုန်တိုင်းဖြစ်လာပြီးလေတိုက်နှုန်းကတစ်နာရီကို295ကီလိုမီတာမိုင်180ကျော်နှုန်းနဲ့တိုက်ခတ်နေတာဖြစ်ပါတယ်။ဟောင်ကောင်မှာတနင်္ဂနွေနေ့ကအစိုးရစန့်ကျင်ဆန္ဒပြသူတွေကနိုင်ငံတကာလေးစိတ်နာကလမ်းတွေကိုပိတ်ဆို့ဆန္ဒပြခဲ့ပါတယ်။သတင်းပတ်73ဖတ်မြောက်ဖြစ်စနေနေ့ကလေးကအစိုးရအုပ်ချုပ်ရေးရုံးတွေရှိတဲ့နေရာမှာဆန္ဒပြခဲ့ကြပြီးရဲတွေနဲ့လည်းထိတ်တိုက်တွေ့ခဲ့ကြပါတယ်။လေဗနန်နယ်စပ်တလျှောက်မှာအစ္စရေးနဲ့ဟစ်ဇ်ဘိုလာတို့တနင်္ဂနွေနေ့ကအပြန်အလှန်ပစ်ခတ်ခဲ့ကြပါတယ်။နေဆက်အနည်းကအစ္စရေးစစ်စခန်းနဲ့ရင်တွေကိုဟစ်ဇ်ဘိုလာတို့ကတင်ကားပစ်ဒုံးကျည်တွေနဲ့ပစ်ခတ်ခဲ့လို့လေဗနန်တောင်ပိုင်းကိုပစ်ခတ်ခဲ့တာလို့ ISTE စစ်တပ်ကပြောပါတယ်။ညပိုင်းမှာတော့တိုက်ခိုက်မှုတွေရပ်ဆဲသွားပါတယ်။မြန်မာထိုင်းနဲ့လာအိုနိုင်ငံတို့ကိုတွားရောက်မဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့အရှေ့တောင်အာရှခီးစဉ်ကိုတနင်္ဂနွေနေ့မှာစတင်ခဲ့ပြီးဒီကနေ့တနင်္လာနေ့မှာတော့ထိုင်းနိုင်ငံမှာဝန်ကြီးချုပ်ပရယုတ်ချန်အိုချန်နဲ့ဆွေးနွေးမယ်လို့တောင်ကိုရီးယားသတင်းတွေမှာဖော်ပြပါတယ်။မြန်မာနိုင်ငံကတော့ဗုဒ္ဓဟူးနေ့မှာဆက်ရောက်လာဖို့ရှိပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်တို့နဲ့တွေ့ဆုံဆွေးနွေးပါပါ။မြန်မာနိုင်ငံမှာကိုရီးယားလုပ်ငန်းပေါင်း200ကျော်စီးပွားရေးလုပ်ကိုင်နေကြတာဖြစ်ပြီးတောင်ကိုရီးယားသမ္မတရဲ့ခီးစဉ်အတွင်းမှာတော့မြန်မာအစိုးရဘက်ကကိုရီးယားဆန်ရဌာနကိုစတင်ဖွင့်လှစ်မယ်လို့လည်းခန့်မှန်းထားကြပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လုပ်ရေးမှုကမိုင်းအင်ဂျင်နိုင်ဖြစ်ပါတယ်။အတန်မိုင်းဆန်ရအင်ဂျင်နီယာကတော့ဇီနတ်အဗ်ဒယ်ရမန်ဖြစ်ပါတယ်။ဒီကနေ့အတွက်တဲ့ BOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီအထိလိုင်းနိုမီတာ3040 48နဲ့Facebook စာမျက်နှာတို့ကပါတင်ဆက်ခဲ့တာဖြစ်ပါတယ်။သွားရှင်များနဲ့တကွ မြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့ဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.